Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA America အသံရဲ့2022ခုနှစ်ဩဂုတ်လ10ရက်ကြာတာပတင်းနေ့မနက်ပိုင်း6:00နာရီနေ့9:00နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 24.50 52နဲ့ line line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါဒီကနေ့မနက်ဖက်အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လူဦးပါသတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးသွားမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ခရိုင်းမီးယားဒေသက latest scam မှာပေါက်ကွဲမှုကြောင့်ရုရှားစစ်လေယာဉ်ကိုစင်ပျက်စီးခဲ့တဲ့သတင်းမြန်မာအတိုက်ခံနေတဲ့ဆက်ဆံမှုအာဆီယံကိုမလေးရှားကထပ်မံတိုက်တွန်းပြောဆိုလိုက်တဲ့သတင်းစတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါခင်ဗျာ
ကောင်းပါပြီရှင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ရေးတင်းမာနေတဲ့စကိုင်းတိုင်းထဲမှာအခုထိလည်းနေစဉ်ဆိုသလိုတိုက်ပွဲမပြတ်ပေါ်ပေါက်နေတဲ့အတွက်ထိခိုက်သေးဆုံးမှုတွေရှိနေပါတယ်
။ဒီနေ့6နာရီလောက်ကနေထွက်တဲ့ဥစားဖက်တဲ့ဟိုထဲခွဲလောက်မယ်ဖက်ကနာလောက်ကိုရောက်လိမ့်မယ်ထင်တယ်။နောက်တောင်းလောက်နေဟိုမိနစ်20လောက်နေမှာပြတ်ခတ်တယ
်။အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်မလေးရှားနိုင်ငံမှာအထောက်ထားမဲ့မြန်မာအများအပြားဖန်ဆီးခံရတဲ့တည်င်းအသေးစိတ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာတည်င်းစာမောက်ကိုလည်းကောက်နှုတ်တင်ပြသွားအောင်ပါ။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေး၊ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရထိတ်တန့်ရောက်တည်င်းတွေကိုကြောင်လွင်နဲ့အတူပြောပြပေးပါမယ်ရှင်။
ခရိုင်းမီးယားဒေသက latest scam မှာအင်ဂါနေ့ကပောက်ကွဲမှုကြောင့်ရုရှားစစ်လေယာဉ်ကိုစင်ပျက်စီးတဲ့အကြောင်းယူကရိန်းလေတပ်ကပြောပါရယ်ပောက်ကွဲမှုဖြစ်ပြီးနိုင်တော်ချင်မှာပဲ2014ခုနှစ်ကရုရှားပိုင်ဖြစ်သိမ်းပတ်ခဲ့တဲ့ခရိုင်းမီးယားဒေသကိုပြန်လည်ရယူမယ်အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကလည်းပြောဆိုလိုက်တာပါစကီလေတပ်ကပောက်ကွဲမှုဟာတိုက်ခိုက်ခံရတာမဟုတ်တဲ့အကြောင်းရုရှားကငြင်းဆန်ထားတဲ့အပေါ်မှာယူကရိန်းကလောင်ပြောင်ပြောဆိုနေကြပေမဲ့သူတို့လက်ချက်ဟုတ်မဟုတ်ဆိုတာကိုလည်းလူသိရှင်ကြားပြောတာမျိုးတော့မရှိပါဘူးရုရှားကတော့လက်နက်ခဲယမ်းတွေမတော်တဆမိလောင်ရာကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်တဦးသေဆုံးပြီး73ဦးထက်မနည်းဒဏ်ရာရတဲ့အကြောင်းပြောဆိုထားတာပါခရိုင်းမီးယားအနောက်ဘက်ကန်ယူရန်က latest scan ပောက်ကွဲမှုဟာယူကရိန်းတပ်တွေလက်ချက်ဖြင့်အမည်မဖော်လိုတဲ့ယူကရိန်းတာဝန်ရှိသူတွေကိုကူကာပြီးအမေရိကန်သတင်းစာကြီးတွေဖြစ်ကြတဲ့ New York Times နဲ့ Washington Post တို့ကဖော်ပြကြပြီးမဲ့အသေးစိတ်ကိုတော့မပြောပါဘူးတိုက်ခိုက်တဲ့လက်နက်အမျိုးအစားကိုအတိအကျမပြောရင်မဲ့ယူကရိန်းကထုတ်လုပ်တဲ့လက်နက်နဲ့တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်း New York Times ကလည်းအမည်မဖော်လိုတဲ့ယူကရိန်းအရာရှိတွေကိုကူကာဖော်ပြခဲ့တာပါယူကရိန်းသမ္မတရဲ့အချံပေး Alexey Astrovich ကတော့ပောက်ကွဲမှုဟာယူကရိန်းရဲ့တာဝန်ပြည်လက်နက်ထိမှန်တာဒါမှမဟုတ်ရင်လည်းခရိုင်းမီးယားဒေသမှာလှုပ်ရှားနေတဲ့ပျောက်ကြားတွေရဲ့လက်ချက်ကြောင့်ဖြစ်နိုင်တဲ့အကြောင်းအင်ဂါနေတုန်းကပဲပြောဆိုထားပါတယ်ပောက်ကွဲမှုဖြစ်ရာ latest scan နဲ့အနည်းဆုံးယူကရိန်းတပ်တွေရှိရာနေရာအနည်းဆုံးကီလိုမီတာ100လောက်ကွာဝေးပြီးအမေရိကန်ကပေးထားတဲ့မစ်ဆိုင်းတုံးတွေလက်လန်းမမီတဲ့နေရာမှာတည်ရှိတာဖြစ်ပါတယ
်။ Alaska လေကြောင်းရန်ကာကွယ်ရေးစုံအတွင်ပြည်ခရက်နေရာအတွင်ရုရှားစစ်ဖက်ထောက်လှမ်းရေးလျင်နှစ်ကြိမ်ဝင်ရောက်ခဲ့တယ်လို့အမေရိကန်စစ်ဖက်ကပြောပါတယ်။ဒုတိယမြောက်ရုရှားစစ်ဖက်လျင်ကိုအမေရိကန် F-22 တပ်ခတ်ရဲ့ဂျက်လျင်ကကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့လည်းကာကွယ်ရေးအရာရှိသူက VOA ကိုပြောပါတယ်။အဲ့ဒီလိုဝင်လာတဲ့ရုရှားထောက်လှမ်းရေးလျင်နှစ်စင်းစလုံးအမျိုးအစားတူလျင်တွေဖြစ်တယ်လို့လည်းပြောပါတယ်။နိုင်ငံတော်လုံခြုံရေးအတွက်လျင်တွေကိုခွဲခြားတာတည်နေရရှာဖွေတာနဲ့ထိန်းချုပ်တာမျိုးတွေလုပ်ကိုင်နိုင်အောင်လို့လေကြောင်းရန်ကာကွယ်ရေးစုံနယ်မြေတွေကိုနိုင်ငံလေပိုင်းနဲ့ကိုကျော်လွန်သတ်မှတ်ထားလေးရှိပါတယ်။ရုရှားလျင်တွေနိုင်ငံတကာလေပိုင်းနဲ့ထဲဆက်လက်ပြန်တားနေခဲ့ပေမဲ့အမေရိကန်နဲ့ကနေဒါလေပိုင်းနဲ့ထဲတွေတော့ဝင်မလာခဲ့ဘူးလို့လည်းမြောက်အမေရိကလေကြောင်းရန်ကာကွယ်ရေးဌာနချုပ်နိုရတ်ကပြောပါတယ်။မြောက်အမေရိကနဲ့အာတိတ်ဒေသကိုအချုပ်အခြားအာဏာကိုကာကွယ်ဖို့အသင့်ပြင်ထားကြောင်းလဲနိုရတ်ရဲ့လူမှုစာမျက်နှာမှာရေးသားထားပါတယ်။ရုရှားစစ်ဘက်လေယာဉ်တွေကိုအလစကာလေပိုင်နဲ့အနီးတွေ့မြင်ရတာဟာ2022ခုနှစ်မှာဒါပထမဆုံးအကြိမ်ဖြစ်ပေမဲ့လို့လက်တလောနှစ်တွေအတွင်းရုရှားလေယာဉ်တွေကိုမကြာခဏဆိုသလိုတွေ့နေရတာပါ။လက်တလောနှစ်တွေအတွင်းအကြိမ်ရဲ့အများဆုံးကတော့2020ခုနှစ်တုန်းကပေါ်ပေါက်ခဲ့တာဖြစ်ပြီးအလစကာလေကြောင်းရန်ကာကွယ်ရေးစုံအနီးရုရှားစစ်ဘက်လေယာဉ်တွေကို14ကြိမ်ခြေရခံနိုင်ခဲ့ပါတယ်။
အမေရိကန်သမ္မတအောင်ဒေါ်နယ်ထရန့်လက်ထက်အမျိုးသားလွန်ခြုံရေးအကြံပေးတာဝန်ယူခဲ့တဲ့ဂျွန်ဘော်တန်ကိုလှုပ်ကြံမှုကြံစည်တဲ့ဆွဆွဲခြင်းနဲ့အီရန်အထူးတပ်ဖွဲ့ဝင်တယောက်ကိုအမေရိကန်ကအရေးယူလိုက်တဲ့အကြောင်းတရားရေးဌာနကပေါ်ထွန်းနေမှာကြေညာပါတယ်။အမေရိကန်ရဲ့လေကြောင်းတက်ခဲမှုကြောင့်ဩဇာကြီးမားပြီးထင်ရှားတဲ့အီရန်ဗိုလ်ချုပ်ကြီးတယောက်တည်ဆုံတဲ့ပေါ်လက်တုံပြန်မှုရည်ရွယ်ပုံရတဲ့ကြံစည်မှုနဲ့ဆက်နွယ်ပြီးအမေရိကန်ပြည်သူစွန့်စွန့်စစ်ဆေးဘီရို FBI ကအလို့ရှိနေသူဟာ အီရန်ထုတ်တက်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ဝင်ရှဟန်ပေါ်ဆာဘီဖြစ်ကြောင်းလည်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ
် This assassination plot was undertaken in apparent retaliation for the January
2020 January 2020ကကာစင်ဆူလီမန်တည်ဆုံတဲ့ကိစ္စကိုလက်တုံ့ပြန်တဲ့အနေနဲ့လှုပ်ကြံမှုကျင်းစီတာဖြစ်ပါတယ်လို့အမေရိကန်လက်ထောက်ရှိနေချုပ်မက်ထရူးအော်ဆန်ဗုဒ္ဓနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါအီရန်ထုတ်တက်ဖွဲ့ရဲ့တပ်မှုဖြစ်တဲ့ဆူလီမန်ကိုတော့အီရန်နိုင်ငံဘက်ဂရက်မြို့တော်နိုင်ငံတကာလေဆိပ်မှာအမေရိကန်ကလေကြောင်းကနေတိုက်ခိုက်တပ်ဖြတ်ခဲ့တာဖြစ်ပါတယ်ဘော်တန်ကိုလှုပ်ကြံမှုအမေရိကန်မှာရှိနေတဲ့လူတွေကိုဒေါ်လာ3သိန်းပေးကမ်းလှမ်းခဲ့တဲ့အကြောင်းလဲတရားရေးဌာနကပြောပါတယ်မျက်ကွယ်မှာအရေးယူလိုက်တဲ့အီရန်ထုတ်တက်ဖွဲ့ကတော့ပြပမှာလွမြောက်နေစေဖြစ်ပါတယ်လှုပ်ကြံမှုကိုပေါ်ထုတ်ခဲ့တဲ့ပေါ် FBI ကတရားရေးဌာနတို့ကို FBI နဲ့တရားရေးဌာနတို့ကိုဘော်တင်ကကျေးဇူးတင်တဲ့အကြောင်းဗိုလ်ထုနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါအမေရိကန်မျိုးပေါ်မှာအီရန်နိုင်ငံကလက်တုံ့ပြန်မှုကြိုးစားတဲ့ကြံစီမှုတွေဟာဒီဒီချိန်ထဲမှာရှိခဲ့တဲ့အကြောင်းနဲ့ဒီလိုကြံစီမှုတွေကိုကြိုးစားပန်းစားပေါ်ထုတ်သွားမှာဖြစ်တဲ့အကြောင်းတရားရေးဌာနအမျိုးသားလွန်ကြိုးရေးဆရာထိတ်တန့်အရာရှိလည်းဖြစ်တဲ့လက်ထောက်ရှိနေချုပ်အော်ဆင်ကပြောဆိုခဲ့ပါတယ်
တီရီလင်ကတမရာဟောင်းကိုတာဘာယာရာဂျာပတ်စကာကထိုင်းနိုင်ငံမှာယာယီနေထိုင်ခွင့်တောင်းခံထားကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးခလုံးခွင့်တောင်းတာမဟုတ်ဘူးလို့လည်းပြောပါတယ်။စင်ကာပူနိုင်ငံကိုရောက်နေခဲ့တဲ့မစ္စတာရာဂျာပတ်စကာထိုင်းနိုင်ငံဘက်ကမျိုးကိုဂျာတာပရင်းနေမှာရောက်ရှိလာမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအဆိုးဝါးဆုံးစီးပွားရေးအကျပ်အတဲတွေတီရီလင်ကနိုင်ငံမှာပေါ်ပေါက်ခဲ့တာကြောင်းလူမှုဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာရကဇူလိုင်လလယ်လောက်မှာတမရာဟောင်းကိုတာဘာယာရာဂျာပတ်စကာစင်ကာပူနိုင်ငံကိုထွက်ပြေးတိမ်းရှောင်လာခဲ့တာပါထောင်နဲ့ချီတဲ့လက်မောထွက်ဆန္ဒပြသူတွေကတမရအိန္ဒိုနဲ့တမရယုံကိုပါချိုဖျက်ဝင်ရောက်ခဲ့ကြပါတယ်ဇူလိုင်လထဲမှာပဲတမရရာဒူကနေမစ္စတာရာဂျာပတ်စကာနှုတ်ထွက်ခဲ့တဲ့အတွက်တမရတက်တမ်းမကုန်ခင်ရာဒူကနှုတ်ထွက်တဲ့ပထမဆုံးတမရဖြစ်လာပါတယ်စင်ကာပူအစိုးရကလည်းတမရဟောင်းရာဂျာပတ်စကာကိုဘလို့အထူးအခွင့်အရေးမျိုးမှာပေးထားတာမျိုးမရှိဘူးလို့ဒီလထဲမှာပဲပြောခဲ့ပါတယ်မစ္စတာရာဂျာပတ်စကာအနေနဲ့တန်တမာနိုင်ငံကူးလက်မနဲ့ထိုင်းနိုင်ငံမှာရက်60နေတိုင်းခွင့်ရှိတယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရတနီးစင်ဂရတ်ကပြောပါတယ်ထိုင်းနိုင်ငံကိုတိရီလင်ကတမရဟောင်းရှားကြီးလာရောက်နေထိုင်မှာဖြစ်ပြီးနိုင်ငံရေးခလုံးခွင့်ရှောက်ထားဖို့ရွယ်ချက်မရှိသလိုတခြားတိုင်းပြည်တစ်ခုကိုဆက်ပြီးတော့ထွက်ခွာလိမ့်မယ်လို့တိရီလင်ကဖက်ကအကြောင်းကြားလာကြောင်းထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်ဒီခရီးစဉ်နဲ့ပတ်သက်လို့ရာဂျာပတ်စကာဖက်ကကြေညာချက်ထုတ်ပြန်တာမရှိသလိုတိရီလင်ကနိုင်ငံကနေတင်းရှောင်သွားပြီးတဲ့နောက်ပိုင်းလူမြင်ကွင်းမှာလည်းသူကိုမတွေ့ရပါဘူးလက်ရှိတိရီလင်ကတမရဖြစ်လာတဲ့ Rene Wickremesinghe ကလည်းတမရဟောင်းရာဂျာပတ်စကာအနေနဲ့တိရီလင်ကနိုင်ငံကိုပြန်လာဖို့မသင့်ဘူးလို့ပြောဆိုထားပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်လွှတ်တော်ကိုယ်စားလှယ်ဖွဲ့ရဲ့ထိုင်ဝမ်ခီးစဉ်ကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကစီးရေးလက်ချက်မှုတွေဆက်ဆံရေးဖြတ်တောက်မှုတွေနဲ့ချင်းချောက်မှုတွေဟာထိုင်ဝမ်ရေးလက်ချမ်းမှာလွတ်ရိုးလွတ်စင်ဖြစ်လာအောင်တရုတ်ကရည်ရွယ်တဲ့လုပ်ရည်ဖြစ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုလိုက်ပါတယ်ခီးစဉ်ဟာဒီမိုကရေစီထွန်းကားတဲ့ထိုင်ဝမ်ကိုအားပေးထောက်ခံကြောင်းပြတ်သားဖို့ဖြစ်တယ်လို့လည်းပြောဆိုလိုက်တာပါ
We didn't go there to talk about China. We went there to praise.
ဒီနိုင်ငံအကြောင်းပြောဖို့သွားခဲ့တာမဟုတ်ပါဘူး။ထိုင်ဝမ်ကိုချီးကျူးဖို့သွားခဲ့တာပါ။ချီးကျူးရင်းနှီးမှုကိုပြသဖို့နဲ့ထိုင်ဝမ်ကိုတရုတ်ကအထီးကျန်ဖြစ်အောင်လုပ်လို့မရဘူးဆိုတာကိုပြသဖို့သွားခဲ့တာပါလို့ဗိုလ်ထုနေဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာလွှတ်တော်ဥက္ကဋ္ဌပလိုစီပြောဆိုသွားတာပါ။တရုတ်သမ္မတရှီကျင်းဖင်ရဲ့ထိုင်ဝမ်နဲ့အမေရိကန်ကြားသွေးခွဲဖို့ကြိုးစားမှုတွေကလည်းပြောင်းပြန်ကြိုးတက်ရောက်ခဲ့တဲ့အကြောင်းနဲ့တရုတ်စိုးရရဲ့ရန်လိုတဲ့အပြုတ်မှုတွေကြောင့်ထိုင်ဝမ်နဲ့အမေရိကန်ကြားပုံမနီးကပ်လာတဲ့အကြောင်းအောက်လွှတ်တော်နိုင်ငံကြီးကော်မတီဥက္ကဋ္ဌ Gregory Mix ကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အောက်လွှတ်တော်ကိုယ်စားလှယ် Roger Krishnamurti ကလည်းတရုတ်စိုးရရဲ့တုံ့ပြန်မှုဟာပြည်တွင်းကပြဿနာတွေကိုအာရုံလွှဲဖို့ကြိုးပမ်းမှုသာဖြစ်ပြီးအခုခါမှာစီးရီးလက်ချက်မှုတွေအရှိန်လျော့သွားတာတွေ့ရတဲ့အတွက်ဝမ်းသာကြောင်းလည်းပြောဆိုသွားပါတယ်။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့အဂိုလာနေရနေကတိုင်ဝမ်ခီးစဉ်အပေါ်လက်တုံ့ပြန်တဲ့အနေနဲ့တိုင်ဝမ်ရဲ့ပြပပို့ကုန်တွေကိုတရုတ်နိုင်ငံကယာယီပိတ်ပင်တရုတ်နိုင်ငံကပိတ်ပင်ဟန်တာလိုက်ပါတယ်။ဒါပေမဲ့လည်းတရုတ်တို့အားထားနေရတဲ့တိုင်ဝမ်ထုတ်သပိုင်းလျက်ကူပစ္စည်းဆီမီကွန်ဒက်တာနဲ့အခြားအဆင့်မြင့်နည်းပညာပစ္စည်းအပါအဝင်ကုန်ပစ္စည်းတချို့ကိုတော့ကွင်းလွတ်ခွင့်ပြုထားတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ တိုင်ဝမ်ထုတ် electronic ပစ္စည်းတင်ပို့မှုအပေါ်တရုတ်နိုင်ငံကအလေးအနက်ဟန်တာမှမဟုတ်သလိုအဲ့ဒီလိုရာဟန်တာခဲ့မြင်တော့တရုတ်အနေနဲ့ကိုချီတော့ကိုကိုပြန်ပစ်တယ်လို့ဖြစ်ပါလိမ့်မယ်လို့ Atlanta Council ကအကြီးတန်းသူတွေတီ Dexter Roberts က VOA ကိုပြောပါတယ်။ကဘာတဝမ်း electronic လူသုံးပစ္စည်းမျိုးစုံနဲ့ဆက်ပစ္စည်းတွေမှာမရှိမဖြစ်သုံးနေရတဲ့ semiconductor တွေကိုတိုင်ဝမ်က65ရာခိုင်နှုန်းထုတ်လုပ်နေတာဖြစ်ပြီးအစင်းမြင့် computer chips 90ရာခိုင်နှုန်းကိုလည်းထုတ်လုပ်နေတာပါ။အဲ့ဒီပစ္စည်းတွေကိုတရုတ်နိုင်ငံက900ရာခိုင်နှုန်းကျော်နဲ့အမေရိကန်က30ရာခိုင်နှုန်းသာထုတ်လုပ်နေတယ်လို့လည်းဈေးကွက်သုတေသီတွေကပြောပါတယ်။တောင်ကိုရီးယားဂျပန်နဲ့နယ်သာလန်နိုင်ငံတွေမှာလည်းအလားတူပစ္စည်းတွေထုတ်လုပ်နေပါတယ်။တရုတ်နိုင်ငံကလည်းတိုင်ဝမ်ထုတ်အစင်းမြင့် computer chips တွေကိုတော့အဓိကအားထားနေရတာပါ။တိုင်ဝမ် TSMC ကုမ္ပဏီကထုတ်လုပ်တဲ့အစင်းမြင့် computer chips တွေကိုအသုံးပြုနေကြသူတွေထဲမှာ Advanced Micro Devices AMD Apple နဲ့ Nvidia တို့လည်းပါဝင်ပါတယ်။စီးရဲတင်းမာမှုတွေပေါ်ပေါက်လာမယ်ဆိုရင်တော့မှ semiconductor တင်ပို့မှုကိုတော့တရုတ်တို့ကဟန်တာမှမဟုတ်ဘူးလို့လည်းကြွန့်ကျင်သူတွေကပြောပါတယ်။
မြန်မာအရေးဖြစ်ရှင်းရမှာတိုက်ခိုက်နိုင်ငံအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံမှုအာဆီယံအသင်းဝင်နိုင်ငံတွေကိုမလေးရှားကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်စီကအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ NUG မျိုးသားညီညွတ်ရေးအစိုးရအပါအဝင်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖွဲ့စည်းထားတဲ့တိုက်ခိုက်အင်အားစုတွေနဲ့ဆက်ဆံမှုမြန်မာပြည်သူတွေကိုကျင့်ဝတ်သိက္ခာရအားပေးထောက်ခံမှုအလွန်အရေးကြီးတဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဗန်ကောက်မြို့မှာဗိုလ်ထုနေကတွေ့ဆုံတဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူရင်အဗ်ဒူလာကပြောဆိုလိုက်တာပါ။အာဆီယံအသင်းကစစ်ကောင်စီနဲ့သာဆက်ဆံနေတာတစ်ဖက်သက်ဖြစ်နေတယ်လို့လည်းပြောပါရဲ။မြန်မာစစ်ကောင်စီနိုင်ငံခြားရေးဌာနကတော့အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ NUG PDF တို့နဲ့ထိတွေ့ဆက်ဆံမှုပြောဆိုမှုတွေနဲ့အားပေးမှုတွေကိုရှောင်ရှားဖို့ပြီးခဲ့တဲ့သတင်းပတ်ထဲအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲထုတ်ပြန်ချက်ပေါ်တုံ့ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရဲ။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအနာသိငယ်တာတနည်းခွဲရှိလာချိန်မှာပဲနိုင်ငံရေးအခြေအနေတွေကိုဖြစ်ရှင်းရမှာတိုးတက်မှုမရှိတဲ့ပေါ်အာဆီယံအသင်းဝင်တွေကြားစိတ်ပြတဲ့သဘောထားတွေထွက်ပေါ်နေတာပါပြီးခဲ့တဲ့သတင်းပတ်ထဲအဆုံးသတ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကအာဆီယံဆွေးနွေးမှာလည်းမြန်မာရေးတိုးတက်မှုတွေမတွေ့ရရင်ချင်းခတ်တဲ့ပုံစံပြောင်းလဲကောင်းပြောင်းလဲရမှာဖြစ်တဲ့အကြောင်းလဲအာဆီယံလက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားကလည်းသတိပေးပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတဲ့စကန်တခုကရိုဟင်ဂျာအရပ်ဖက်ခေါင်းဆောင်၂ယောက်တနက်နေ့ပြစ်ခံရပြီးတော့တေဆုံသွားတယ်လို့ဘင်္ဂလားဒေ့ရှ်ရဲကပုံထုံးနေမှာပြောပါရယ်။တာဟာဒုက္ခတဲ့စကန်အတွင်အသက်ခံရတဲ့နောက်ဆုံးဖြစ်ရပ်တခုလည်းဖြစ်ပါရယ်။အသက်40အရွယ်ဆာယက်ဟူစိန်နဲ့အသက်35နှစ်အရွယ်အဗ်ဒူထလက်တို့နှစ်ဦးကိုညတကောင်အချိန်လောက်မှာရိုဟင်ဂျာတနက်သမား၁ယောက်လောက်ကပြစ်ခတ်သွားတာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကာမန်ဟူစိန်ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါရယ်။အပြစ်ခံရသူ၂ယောက်စလုံးဆေးရုံအရောက်မှာပဲတေဆုံသွားတယ်လို့တန်ရရှိသူတွေကိုလိုက်လံရှာဖွေနေပြီးစခန်းလုံခြုံရေးကိုလည်းတွန်းမြင့်ထားတယ်လို့ပြောပါရယ်တန်ရရှိသူတွေရဲ့နာမည်ကိုတော့ရဲတို့ကထုတ်မပြောပါဘူးရှီခိုင်ပြည်နယ်အနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ ARSA ရွှင်ကြလန်းတကိုင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့နာမည်မဖော်လိုတဲ့ရွှင်ကြသူက AFP သတင်းဌာနကိုပြောပါရယ်ပြီးခဲ့တဲ့3လအတွင်းရွှင်ကြကောင်းဆောင်3အပါအဝင်လူ9ဦးထက်မနည်းအသက်ခံရတဲ့ကိစ္စမှာလည်း ARSA လက်ချက်ဖြစ်တယ်အာစာလက်ချက်ဖြစ်ပြောပြစ်တင်ပြောဆိုနေကြတယ်လို့လုံခြုံရေးအရနာမည်မဖော်လိုတဲ့ရွန်ဂျာနှစ်ယောက်ကပြောပါရယ်အမေရိကန်သမ္မတအင်မီရိုကိုလာရောက်ခဲ့တဲ့ရွန်ဂျာအရက်ဖက်ကောင်းဆောင်မိုဟစ်ဦးလာမနစ်စက်တင်ဘာလမှာအသက်ခံရပြီးတဲ့နောက်အာစာလက်နက်ကိုင်အဖွဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရကနှိမ်နင်းလာတာပါမိုဟစ်ဦးလာတပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတော့ရွန်ဂျာ29ဦးကိုလည်းဘင်္ဂလားဒေ့ရှ်ရဲတို့ကဖမ်းဆီးတရားစွဲဆိုခဲ့ပါတယ်ကျွန်တော်ပြင်းနေမှာဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးစကိုင်းတိုင်းထက်ကစီရီသတင်းနဲ့ဆက်ရအောင်ပါစကိုင်းတိုင်းအတွင်းကျေးရွာတချို့မှာဒီရက်ပိုင်းအတွင်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားပြီးတော့ထိခိုက်ကြဆုံမှုတွေရှိခဲ့ကြောင်းဒေသခံလက်နက်ကိုင်အဖွဲ့ဝင်တွေနဲ့ရွာသားတချို့ကပြောပါတယ်မင်ခင်မြို့နယ်ထဲမှာဆိုရင်လဲစစ်ကောင်စီရဲရင်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေပါတယ်ရှင်ကုံကပြပလာတဲ့စကိုင်းတိုင်းတွေကအခြေအနေကိုတော့ကိုရဲမုံကပြောပြထားပါတယ်ရှင
်စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်နဲ့ဒီပင်းရင်မြို့နယ်အဆက်ကရေဦးမြို့နယ်အပိုင်းဖြစ်တဲ့ကုန်းတာ၊ကန်းတာ၊ရွာသစ်၊ကျေးရွာရိနားမှာအော်ဂူလတ်၁၀ရက်မင်းပိုင်းကလေးကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့တာပါစစ်ကောင်စီဘက်ကမင်းပိုင်းမှာရဟတ်ရင်တွေနဲ့2ကြိမ်၊နေလယ်ပိုင်းမှာ1ကြိမ်၊စုစုပေါင်း3ကြိမ်တိုင်တိုင်လာရောက်ပစ်ခတ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ
်တပ်ပွဲကမင်းအာရုံသက်ပြေးနေနိုင်ဆွဲဆောင်မှာဖြစ်တာလေအဲ့မှာသူတို့ဘက်ကကျွန်တော်အစိုးရတို့ကြာမယ်ဒီဘောဒီကြေးက နှစ်ယောက်ကြာတယ်
တိုက်ပွဲအတွင်းထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့တီးခြားအသိပြုလို့တော့မရသေးပါဘူးတစ်ဆက်တည်းမှာပဲတိုက်ပွဲဖြစ်ပွားတဲ့ရေဦးမြို့နယ်ကုန်းတာယာနဲ့ဆက်နှစ်မိုင်လောက်သာဝေးတဲ့ဒီပန်းရင်းမြို့နယ်တဲကမူကန်ကျွော်မှာစစ်ကောင်စီကတပ်ဆွဲနေပြီးနေအိမ်တွေကိုမီးရှို့တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်မူကန်ကြီးကျွော်ဟာနေအိမ်4000နီးပါးရှိတဲ့ကျွော်ကြီးတရားဖြစ်ပြီးတော့စစ်ကောင်စီကဝင်ရောက်တပ်ဆွဲနေတာ4ရက်အတွင်းမှာအိမ်ကြီးအမြောက်အများမီးလောင်ပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာဒီပဲရင်မျိုးနယ်ထဲမှာစစ်ကြောင်းနှစ်ကြောင်းခွဲကနယ်မြေရှင်းလင်းရေးတွေလုပ်နေပြီးထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးစားနပ်ရိက္ခာအကူအညီတွေအရေးပေါ်လိုအပ်နေပါတယ်။မင်းကင်းမျိုးနယ်ထဲမှာဆိုရင်လည်းချင်းတွင်းမြစ်ထဲဆန်တက်လာတဲ့စစ်ကောင်စီရဲရင်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာဖက်ခက်ကြီးရအနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတူကအခုလိုပြောပါတယ
်။ဟုတ်ပန်းတက်ကနေဒီစစ်ရဲရင်တွေကဆန်တက်ခဲ့ရလေ။မင်းချောင်းလိုက်လောက်ကနေထွက်တဲ့ဥစားဖတ်တဲ့ဟိုထဲခွဲလောက်မယ်ထွက်ခဏလောက်ကိုရောက်လိမ့်မယ်ထင်နေရ။နောက်တောင်းလောင်းနေဟိုမိနစ်20လောက်နေမှပြစ်ခတ်ပြီးစဖြစ်လာတာ။အဲ့ဒါဆိုဖတ်ပြစ်လောက်နေမှာပါ။အဲ့ရနေဒီမှာဟွာလောက်ဆက်မြင့်နီးဆက်မြင့်မတင်လောက်ဖြစ်အောင်တော့ဖြစ်ပြီးတယ
်။မင်းကင်းနယ်ထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေဟာဇက်တိုက်ဆိုလိုဖြစ်နေတာပါ။ပြီးခဲ့တဲ့ဩဂုတ်လ6ရက်နေ့မှာစစ်ကောင်စီကမင်းကင်းမြို့နယ်ချင်းသွင်းမြစ်အရှိတ်ကန်ကလောင်းပြေကျွာကိုလေကြောင်းကနေပစ်ခတ်ပြီးနေမြေရှင်းလင်းရေးတွေလုပ်ခဲ့ပါတယ်။ဩဂုတ်လ9ရက်နေ့8ရက်နေ့အထိတိုက်ပွဲပြင်းထန်ခဲ့ပြီးဒေသခံတွေလက်နက်ကြီးထိမှန်တာတွေရှိခဲ့ပါတယ်ခင်ဗျာ
။စကိုင်းတိုင်းထက်ကစီးရဲအခြေအနေကိုရဲမွန်တင်ပြသွားတာပါရှင်။ခုတော့မလေးရှားရောက်မြန်မာတွေအဖမ်းခံရတဲ့သတင်းတင်ပြပေးပါမယ်။မလေးရှားနိုင်ငံဆီလန်ကောပြည်နယ်အကာချမ်းမြို့ကတိုက်ခိုက်မှောင်တရားကြောကိုမလေးရှားအာဏာပိုင်တွေကဝင်ရောက်စစ်ဆေးပြီးတော့တရားမဝင်နေထိုင်နေကြတဲ့နိုင်ငံခြားသူတွေကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီလိုအဖမ်းခံရသူ195ယောက်ထဲမှာမြန်မာနိုင်ငံသားတရားကြောပါပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်မိုင်းအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံဆယ်လန်ကောပြည်နယ်ကာချမ်းမြို့မှာရှိတဲ့တိုက်ခန်းပေါင်းတရာကျော်ကိုဩဂုတ်လ9ရက်နေ့သကောင်းကျော်အချိန်မှာဝင်ရောက်စစ်ဆေးခဲ့ပြီးတရားမဝင်နိုင်ငံခြားသား195ယောက်ကိုဖမ်းဆီးခဲ့ရမှာဒီထဲမှာမြန်မာတရာကျော်ဖမ်းဆီးခံရကြောင်းမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်။မလေးကဖမ်းတာကကာချမ်းမှာဖမ်းတာအမှန်အားလုံးကတော့ပြောဆိုရဒီမြန်မာတိုင်းသားတွေပေါ့နော်မြန်မာတိုင်းအဲ့ဒါပေါ့ဒီညီမအပါဝင်ဗျာအလုံးကဒီကဟိုကမီပေါ်လို့ဘင်္ဂလားလို့ပေါ့နော်ရိုဟင်ဂျာတို့အလုံးဖမ်းခင်ရတာ195ဦးမှာ195ဦးမှာကျွန်တော်တို့ပြောလို့ယူနက်ကိုင်ဆောင်လာတဲ့လူတွေရှိတော့အလုံးပါဝင်ပေါ့နော်မြန်မာတွေကတော့135ဦးဖမ်းခင်ရတယ်မဟုတ်ဘူးဒါကြောင့်ဟိုတော့ဖမ်းတဲ့အချိန်ကတော့ကျွန်တော်ညတကောင်ကြီးမှာဖမ်းတာပေါ့စစ်ထင်ကြီးတစ်ခုအနေနဲ့ဖမ်းတာစစ်သေးတာကတော့ပြောဆိုရင်အဲ့ဒီကအပအဥစားပေါ့နော်သူတို့အဲ့ဒီ area တွေကအခန်းပေါင်း134ခန်းလောက်သူတို့ဖြစ်တာပြောလူရေသူတို့ဒီကျွန်တော်425ဦးကိုဖြစ်တာမှ
တရားမဝင်နေထိုင်နေသူတွေကိုမလေးရှားအနာပိုင်တွေကလိုက်လံဖမ်းဆီးခဲ့ရမှာကာချမ်းမြို့နယ်တဲကအဆောက်အဦ6လုံးကိုဝင်ရောက်စစ်ဆေးခဲ့ပြီးအစစ်ဆေးမခံဘဲတကားတွေပိတ်ထားတဲ့အခန်းတွေကိုတော့တကားတွေဖျက်ပြီးဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ကြောင်းတချို့ကြောက်လန့်ကြားထွက်ပြေးရင်းတိုက်ပေါ်ကခုန်ချတဲ့ဖြစ်စဉ်တစ်ခုလည်းဖြစ်ခဲ့တယ်လို့လည်းဆိုပါတယ
်ပြီးတော့နောက်တစ်ခုကလည်းနည်းနည်းထူးခြားဖြစ်စဉ်တစ်ခုရှိတာကအသက်28နှစ်အဲ့ရအင်ဒိုမီးရှားမျိုးသားတို့ကပြောတော့အဲ့40တိုက်ကနေပုံချတာဒဏ်ရာရသွားတယ်လို့ပြောတယ်ဆက်ပြီးတာပေါ့နော်အမသူ့ဒီနိုင်ငံသားတွေနေတယ်လို့သူတို့ကမင်းရထားတဲ့နေရာမျိုးချင်းနော်အဲ့ဒါမျိုးဆိုရင်သူတို့ကအဲ့ဒီလိုမျိုးအဲ့ဒီတကားတွေကိုပြောတော့တယင်းနေနဲ့ကလော်ပေါ့ဆိုင်နေနဲ့ပေါ့အဲ့ဒီလိုမျိုးဖွင့်ပြောမှာအဲ့တော့အမထုံးစံလို့ဖြစ်နေပြီ
တရားမဝင်နိုင်ငံသားအမျိုးသား132ဦးအမျိုးသမီး42ဦးကလေး2ဦးတို့ကိုဖမ်းမိခဲ့ပြီးဖမ်းဆီးခံရသူတွေထဲမှာအသက်2နှစ်အရွယ်ကနေအသက်55နှစ်အရွယ်အထိပါဝင်တယ်လို့လည်းမလေးရှားအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်ဖမ်းဆီးခံရသူအများစုကတော့တန်ရှင်ရေးအလုပ်သမားတွေစက်ရုံလုပ်သားတွေဈေးရောက်တဲ့သူတွေဖြစ်ပြီးသူတို့ကအထောက်အထားမရှိသူတွေအထောက်အထားအတူကန်ဆောင်ထားသူတွေအလဲဗီဇာနဲ့လာရောက်ပြီးတက်တန်းကုန်နေသူတွေအလုပ်လုပ်ခွင့်လက်မှတ်တက်တန်းကုန်နေသူတွေမြန်မာပြည်ရခိုင်ပြည်နယ်ကလာပြီး UNHCR ကကန်ဆောင်ထားသူတွေပါဝင်တယ်လို့လည်းသိရပါတယ်။ဖမ်းဆီးခံရသူတွေကိုမေးမြန်းဖို့အတွက်စမန်စရီလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစင်တာကိုခေါ်ဆောင်သွားခဲ့ပြီးလူဝင်မှုကြီးကြပ်ရေးဥပဒေအရအရေးယူသွားမှာဖြစ်တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
မလေးရှားရောက်နေတဲ့အထောက်ထားမဲ့မြန်မာတရားကြောအဖမ်းခံရတဲ့အကြောင်းမအေးအေးမှသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတချို့ကိုမှုရင်းအပေါ်မပြတ်ဦးကျော်စန္ဒကကောက်နှုတ်တင်ပြထားပါရှင်
။ ASEAN hardens position on Myanmar. မြန်မာနိုင်ငံပေါ်အာဆီယံရည်တည်ချက်ပုံမူတင်မှာဆိုရဲခေါင်းစဉ်နဲ့ Bangkok Post တင်စာမှာကာဝီချွန်ကီတာဗွန်ဂျီရဲ့သုံးသပ်ချက်ကိုဥစွာကြော်ပြလိုပါတယ်။ဒီနေ့အာဆီယံရဲ့နှစ်ပတ်လည်အစည်းအဝေးမှာမြန်မာပြည်ထောင်ကြီးစိုးနေခဲ့ပြီးပြူတွဲကြီးညာချက်မှာလဲအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာမှုမရှိရင်လုပ်စရာတွေကိုဆက်လက်လုပ်သွားရလိမ့်မယ်လို့စစ်ကောင်စီကိုသတိပေးထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအချက်သုံးချက်ကိုလည်းဥစားပေးဖော်ပြထားတာတွေ့ရပါတယ်။ပထမအချက်ကတော့ဒီမိုကရေစီရေလှုပ်ရှားသူ၄ယောက်ကိုကွပ်မြစ်လိုက်တဲ့ကိစ္စရှုတ်ချပြီးတချို့ဆိုရင်မြန်မာစစ်ကောင်စီနဲ့လုံအောင်အဆက်ဖြတ်တောက်ဖို့အထီးပြောဆိုကြပါတယ်တဲ့ကွပ်မြစ်ခံရသူမိသားစုတွေစီကလည်းပဲအာဆီယံခေါင်းဆောင်တွေစီကဝန်ထဲကြီးကွဲကြောင်းဖီဂျာသွန်တော်တွေပြပခဲ့ရတယ်လို့ဆိုပါတယ်ဒုတိယအချက်ကတော့မူငါချက်ကိုအတိအကျလိုက်နာမှုမရှိတဲ့အတွက်အထုစိတ်ပြတ်တယ်ဆိုတဲ့အကြောင်းဖော်ပြထားပြီးတော့တတိယအချက်ကတော့မြန်မာစစ်ကောင်စီဘက်ကတိုးတက်မှုမပြတ်နိုင်ရင်အတိအကျဘယ်လိုအရေးယူမယ်ဆိုတာလာမယ့်နိုဝင်ဘာမှာပြုလုပ်မယ့်ထိပ်ပြီးစည်းဝေးပဲကြရင်ရည်တိပြတ်ဆုံးဖြတ်သွားမယ်လို့ပြောထားခြင်းပဲဖြစ်ပါတယ်။နောက်အာဆီယံရဲ့အလှည့်ရဥက္ကဋ္ဌဖြစ်လာမယ့်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကတော့စစ်ကောင်စီဘက်ကတိုးတက်မှုရှိမရှိဆိုတာအခုကတည်းကစပြီးစောင့်ကြည့်နေကြတော့မှာပါ။အဲတစ်ချိန်တည်းမှာပဲNUG ကအမျိုးသားညီညွတ်ရေးအစိုးရကိုအစင်းမြင့်ဆက်ဆံဖို့အတွက်လည်းပဲရှင်းရှင်းလင်းလင်းပြောထားကြပြီးဖြစ်ပါတယ်။တကယ်လို့စစ်ကောင်စီဘက်ကကြမ်းကြုတ်ရဆက်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုရင်တော့အာဆီယံဥက္ကဋ္ဌဟာ NUG ကိုဂျကာတာမြို့တော်မှာတည်ဝင်ရုံးဖွင့်လက်ခွင့်ပြုတော့မှာဖြစ်တယ်လို့လည်းဆိုထားပါတယ်။အခြားတစ်ဖက်မှာတော့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိတွေ့နေတဲ့အာဆီယံနိုင်ငံတွေကတော့လက်ရှိပြဿနာကိုဆွေးနွေးဖြည့်ဆင်းဖို့အခွင့်အရေးရလေအောင်မလားဆိုပြီးတော့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံကျင်ပါသေးတယ်တဲ့။အိန္ဒိယ၊တရုတ်၊ဘင်္ဂလားဒေ့ရှ်တို့ကလည်းအလားတူသဘောထားရှိနေကြတယ်လို့ဆိုပါရစေ။စစ်ကောင်စီဟာတစ်ဖက်သားအပြစ်ရစရေးကြီးညာခဲ့ပေမဲ့တိုင်းရင်းသားအင်အားစုတွေအပါအဝင်တချို့ကမလိုက်နာခဲ့ကြပါဘူးတဲ့။မျက်မျက်တရပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့6လအတွင်းတချို့အဖွဲ့အစည်းတွေနဲ့စစ်ကောင်စီဟာငြင်းငြမ်းရေးဆွေးနွေးမှုတွေလုပ်ခဲ့ပါရစေ။သူတို့လည်းပဲဒါကတော့မလုံလောက်ပါဘူးတဲ့နောက်လာအစောပိုင်းမှာအာဆီယံအထူးသံတမန်ဟာနေပြည်တော်ကိုတတရအကြိမ်သွားအောင်မှာဖြစ်ပြီးဒေါန်ဆန်းစုကြီးနဲ့တွေ့ခွင့်ရဖို့မျှော်လင့်နေပါတဲ့အဲလာမယ့်ရသဒဆေဘတ်အတွင်းမှာတော့အာဆီယံအဖွဲ့အတွင်းမြန်မာနိုင်ငံအခြေအနေဟာမရေလှပါဘူးစစ်ကောင်စီခေါင်းဆောင်တွေအနေနဲ့အာဆီယံရဲ့စူပေါင်းဆုံးဖြတ်ချက်ကိုရှော့တွက်လို့မရတော့ပါဘူးဒါဟာအာဆီယံအတွက်လည်းပဲစိန်ခေါ်မှုတရဖြစ်နေတယ်လို့သုံးသပ်ထားပါခင်ဗျာInternational pressure needed to end Myanmar military hunters oppression. မြန်မာစစ်ကောင်စီရဲ့ဖိနှိပ်ချုပ်ချယ်မှုအဆုံးသတ်စေဖို့နိုင်ငံတကာဖိအားလိုအပ်ဆိုတဲ့ခေါင်းစဉ်နဲ့အရီဒါအဘော်ကိုတော့ဂျပန်နိုင်ငံထုတ်ဆာကေရှင်ဘွန်သတင်းစာမှရေးသားထားတာဖြစ်ပါတယ်။လွတ်တော်အမတ်တူပါဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကွပ်မြက်လိုက်တာဟာမြန်မာစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်မှုတွေပုံမလို့ဆိုးရွားလာတယ်ဆိုတာကိုထင်ရှားစွာပြသလိုက်ခြင်းပဲဖြစ်ပါတယ်။စစ်ကောင်စီရဲ့အနာထင်ကြုံမှုအဆုံးသတ်စေဖို့ဂျပန်နဲ့တကွာနိုင်ငံတကာကဝိုင်းဝန်းလက်တွဲပြီးပုံမူဖိအားပေးဖို့လိုအပ်တယ်လို့ဆိုထားပါတယ်။အနာသိမ့်ပြီးတနည်းခွဲအကြမြန်မာနိုင်ငံအခြေအနေဟာဆုတ်ယုတ်ကြဆင်းလို့သာလာခဲ့ပြီးပြဿနာငြိမ်းချမ်းစွာပြည်လဲရေးမျှော်လင့်ချက်လည်းမရှိတော့ဖြစ်နေပါတဲ့။တချိန်တည်းမှာပဲမြန်မာစစ်ကောင်စီကရုရှားနဲ့တရုတ်တို့အပေါ်ပုံမူမိခိုအားထားလာနေပါတယ်။ဒီနှစ်နိုင်ငံဟာပြဿနာကိုငြိမ်းချမ်းစွာဖြေရှင်းဖို့မြန်မာစစ်တပ်အပေါ်ဩဇာလွှမ်းမိုးနိုင်တဲ့အနေအထားရှိပေမဲ့စစ်တပ်ရဲ့ကြမ်းကြုတ်တဲ့လုပ်ရက်တွေကိုသာကောက်ွယ်ပေးနေတာကတော့အကြမ်းဖက်အင်အားသုံးဖို့ထောက်ခံအပြစ်နေရာရောက်ပါတဲ့ဂျပန်အမေရိကန်ပြည်ထောင်စုတောင်ကိုရီးယားဥရောပသမဂ္ဂတို့ကစစ်ကောင်စီရဲ့ချုပ်ချယ်မှုတွေကိုအထူးရှုတ်ချထားတယ်လို့အာဆီယံကလည်းစိတ်ပျက်ကြောင်းဖော်ပြထားပါတယ်ဒီနိုင်ငံအလုံးစုပေါင်းပြီးတော့ဆောင်ရွက်ရမယ်မတရားအနာသိမ့်ထားမှုအတွက်ဆက်လက်ပြီးတော့ရှင်းသင်နိုင်ရာအကြောင်းမရှိဘူးဆိုတာကိုပြသဖို့လိုအပ်တယ်လို့ရည်သားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတချို့ကိုဦးကျော်စန္နာကကောက်နှုတ်တင်ပြသွားတာပါရှင်။သောတာရှင်များရှင် VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဒါမှကနိုင်ငံတကာနဲ့ဒေသတွေကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစေဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။ ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလက်နက်ကြီးတွေကြားရောက်ပောက်ကွဲနေတဲ့ဒေသတွေထဲမှာရှိနေကြတဲ့အိယာကနေမထနိုင်ကြတဲ့လူနာ600ကျော်ကိုစေတနာဝန်ထမ်းတချို့ကပြေးခဲ့တဲ့လပိုင်းအတွင်းကယ်ထုတ်ပေးနိုင်ခဲ့ပါတယ်။ဘုံဆန်တွေကြားအခုလိုခက်ခဲခက်ခဲကယ်တင်ပေးနေတဲ့အကြောင်းအိုမီလန်အိုရှီလျာခ်တင်ပေးပို့ထားတာကိုဆက်ပြီးတော့ရှုစားနာဆင်ပါရှင်။ယူကရိန်းနိုင်ငံအရှေ့ပိုင်းကလန်ချက်ဘခမုတ်အဝေးပြေးလက်မကြီးပေါ်မှာပြီးခဲ့တဲ့ຫນွေဦးရာသီကပါမောက်ခအစ်ဂနိုလိုဗီနိုဖာသူလိုက်ပါလာတဲ့ကာဗိုကနေចောင်းသားတွေကိုအွန်လိုင်းကနေစာတင်ကြပေးဖို့ပါတယ်။ဘခမုတ်ရည်တမနာဧဗကွာ
ချီမနစ်ချူပေလို့ပြောင်းရွှေ့ရတဲ့အခါအချိန်၄နိုင်လောက်ကြာတတ်တဲ့အတွက်အဲ့ဒီအချိန်မျိုးမှာចောင်းသူចောင်းသားတွေနဲ့အွန်လိုင်းကနေစကားစီပြောပါတယ
်။ဒါပေမဲ့လည်းဒီပြင်သစ်ဘာသာပါမောက်ခကအွန်လိုင်းကနေစာတင်ပေးတာတမျိုးတည်းလောက်တာမဟုတ်ပါဘူး။ယူကရိန်းနိုင်ငံအရှေ့ပိုင်းကထွက်လာတဲ့ဘတ်စကားအတော်များများကိုကြားကနေညှိနှိုင်းစီမံပေးနေပါတယ်။အန္တရာယ်များလာတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကအိယာပေါ်လှဲနေရတဲ့လူနာ160လောက်ကိုရပ်ပိုင်းအတွင်းဘတ်စကားတွေနဲ့ဘေးလွရာရွှေ့ပြောင်းပေးဖို့စီစဉ်ခဲ့တာပါ။အခုလိုဘေးလွရာရွှေ့ပြောင်းပေးတဲ့နေရာမှာတည်ယူပို့ဆောင်ရေးကအခရာကျပါတယ်။ဘေးလွရာရှောင်းသိမ်းချင်သူတွေအနေနဲ့သူတို့ရဲ့နေရာလိပ်စာနဲ့လူအရေးအတွက်ကိုကယ်ဆယ်ရေးအဖွဲ့ကိုအတည်ပြုဆက်သွယ်နိုင်အောင်လို့အရေးပေါ်ဖုန်းလိုင်းတစ်ခုလည်းထားပေးပါတယ်။ဒါပေမဲ့လေလူတချို့ကိုတော့အချိန်မီကဲတင်မပေးနိုင်ခဲ့ပါဘူး
။ Коли мы приехали на эвакуацию, мы трошки запизнились, а будинок уже не
мог. Кэмэ не ярёт эка, чэйн наун дора мне лэ ши баре. Тчо ин нига мэ ши ёр баау. Эри ма нигэ лэ лүри бэ яок гон лэ чэнэ лэ мэ ти баау. Лэйса дан ярёт дора эка ма бонг чаа дара чэйн ни бэ твэ яа баре.
Та зин нэ чи дэ седана ванан рэ ярэ аку ни нэ мё нгэ лэ тку га луна рэ су пиро лэ кэн та дэ сэна тку си го кхо тоу наин кэ да ба.အဲဒီကနေတဆင်းရုရှားတို့ရဲ့ဘုံဆန်တဲ့ဝေယာလဗစ်မြို့စီဘတ်စကားရီရထားတွေနဲ့ဆက်ပြီးတော့ပို့ပေးတာပါတခါတလေမှာတော့လူတွေကိုခေါ်ထုတ်လာတဲ့လမ်းကြောင်းတွေတုံးလို့မရတော့တာမျိုးလည်းရှိတဲ့အတွက်ပမောက်ခလာဗီနော့ဖ်တို့အဖွဲ့လမ်းသစ်တွေရှာကြပါတယ်စစ်ပွဲစတင်ခဲ့တဲ့အချိန်လောက်မှာပဲချာနေဗီစီမြို့ကပမောက်ခလာဗီနော့ဖ်ဟာဒီမီထရီမက်ဆီဗိုဗစ်နဲ့တွေ့ဆုံခဲ့ပါတယ်ကိဖ်ဒေတာမှာရှိတဲ့နာမကျန်းဖြစ်နေတဲ့သူ့အမေကိုဘေးလို့ရကယ်ထုတ်နိုင်ဖို့ဒီမီထရိုကအကူအညီလိုက်ရှာနေတာပါသိမကြခင်မှာပဲသူတို့နှစ်ယောက်ပေါင်းမိသွားပါတယ
်။ဆက်ဖုန်းလုံးမှာလာဂျင်ကာ
အမျိုးသမီးတစ်ယောက်ကဖုန်းဆက်လာပြီးအိယာတဲ့လဲနေတဲ့သူကိုခေါ်ထုတ်ပေးနိုင်မလားလို့မေးပါတယ်။အဲ့ဒီလိုဖုန်းမျိုးအတော်များပါတယ်။ကျွန်တော်တို့အမဲလို့ငင်းဆန်ခဲ့တာပါ။ဒါပေမဲ့အဲ့ဒီအမျိုးသမီးကဒါ၁၀ချိန်မြောက်အငင်းခံရတာပါလို့ပြောလာတဲ့အခါသူတို့ကိုခေါ်ထုတ်ဖို့စ조사ကြည့်ရအောင်လို့အခေါ်ကအကြံပေးပါတယ်။အိယာတဲ့လဲနေတဲ့သူကိုမီးအောက်ခန်းထဲမှာဘယ်လိုရေချိုးပေးမလဲစဉ်းစားကြည့်ပေါ့ဗျာဒါလုံးဝမဖြစ်နိုင်တော့ပါပဲ
ကဲထုတ်လာတဲ့လူအလုံးကိုနားနေနိုင်မဲ့ဂီဟာတွေကိုလည်းမက်ဆီမိုဗစ်ကလိုက်ရှာပေးပါတယ်တချို့လူနာတွေကိုအခန်းငါးပေးတယ်လို့တချို့ကတော့ပြပကိုပို့ပေးခဲ့တာပါယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တက်ခိုက်နေတာ6လထဲရောက်လာချိန်မှာတော့မက်ဆီမိုဗစ်ကိုတိုင်ဂီဟာတစ်ခုဖွင့်ဖို့ပြင်ဆင်နေပါပြီ
tam ye teplo
tam ye sia တခုအရင်စဖွင့်ပါမယ်မတုံးတော့တဲ့ဆေးရုံအဆောင်တခုကိုရှာနေပါတယ်အဲ့ဒီနေရာမှာရေရမယ်အပူပေးစက်နဲ့လက်စင်မီရမယ်ဆိုရင်တော့အိယာတွေအိယာကင်းတွေဝယ်ဖို့ရံပုံငွေရှာကြရမှာပ
ါသူတို့ရဲ့ကဲဆယ်ရဲ့အလုပ်တွေမပြေဆုံးနိုင်သေးပါဘူးအခုလဲလူနာနောက်တတုတ်ကဲထုတ်ဖို့လာဗီနော့ဖ်ပြင်ဆင်နေပါပြီလက်ရှိမှာတော့ကီလိုမီတာ3000အတွင်းဘေးလွရာရွှေ့ပြောင်းပေးရမယ်လိပ်စာ25ခုကိုလည်းလက်ထဲမှာရရှိထားပြီးဖြစ်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းကပုံစံတွေကြားနာမကျန်းလူနာတွေကိုကယ်ထုတ်ပေးနေတဲ့အကြောင်းကြားခဲ့တာပါရှင်။မကြာခင်မှာထုတ်လွှင့်သွားမဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ဂျမားရေးဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုကြားနာဆင်ကြမှာပါ
။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelchat 70B Asia Bin Juru Channel 101ဒါမှမဟုတ်Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2440 50 နဲ့လိုင်းလမ်းမီတာ190ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်တော်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကျန်းမာရေးဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကျန်းမာရေးအစီအစဉ်နဲ့ဆက်ရအောင်ပါ။ဒီတစ်ပတ်အတွက်ကျမရဲ့အစီအစဉ်မှာတော့ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာအကြောင်းကြားကြရမှာပါ။ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုစစောတီအောင်ဆစ်ဆေးလို့ရတဲ့နီလန်တွေနဲ့မကြာခဏစမ်းသပ်ဆစ်ဆေးပြီးတော့ယောဂါတွေ့ရတဲ့ကုသမှုကိုအမြန်ဆုံးခံယူရင်ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါအညေကိုကြိုတင်ကာကွယ်ထားလို့ရပါတယ်။တမားတော်ဒေါက်တာဦးမိုးအောင်ကျော်နိုင်ကိုမေးမြန်းပြီးတော့ဒေါက်တာတန်းစောကတင်ဆက်ထားပါတယ်ရှင်။
FIT လို့အမည်ရတဲ့စမ်းသပ်ဆစ်ဆေးမှုဟာဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုစောစောတည်အောင်ဖော်ထုတ်တဲ့နေရာမှာအလွယ်တကူအသုံးပြုလို့ရတဲ့စမ်းသပ်ဆစ်ဆေးမှုလည်လံတစ်ခုဖြစ်ပါတယ်။ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဗျမ်းများဖြစ်နိုင်ခြေရှိသူတွေဟာအသက်55နှစ်ကျော်လာတဲ့အခါမှာ FIT နဲ့ဝမ်းဆစ်ဆေးခြင်းနည်းလမ်းကိုအနည်းဆုံးတစ်နှစ်တစ်ခါဆစ်ဆေးသင့်ပြီးဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဖြစ်နိုင်ခြေမြင့်မားတဲ့သူတွေမှာတော့ဒီထက်ပိုပြီးအကျဉ်းရည်များများစမ်းသပ်ဆစ်ဆေးသင့်တယ်လို့တမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဦးမကြီးနဲ့အစာဟောင်းကင်ဆာဖြစ်နိုင်ခြေပြန်းများရှိတဲ့သူတွေဆိုရင်တော့ဒီ55နှစ်နဲ့အထက်သူတွေမှာနှစ်စဉ် FIT ဝမ်းဆစ်ဆေးတာကိုဆောင်ရွက်ဖြစ်နေတယ်ဒီလိုကြိုတင်ဆစ်ဆေးလို့မတွေးရှိမယ်ဆိုလို့ရှိရင်ဆရာတို့ကဥဒပြောက်ကင်းနိုင်ကြီးများတဲ့အတွက်ကြောင့်ဆစ်ဆေးဖြစ်တယ်ပေါ့နော်အဲကိုလိုနိုစကုပ်ကြတော့ဆရာတို့ဒီပြန်းများဖြစ်နိုင်ခြေရှိတဲ့သူတွေမှာ55နှစ်နဲ့အထက်မှာဆိုရင်10နှစ်တကြိမ်ဆစ်ဆေးသင့်တယ်လို့အကြံပြုထားတယ်ပေါ့နော်အဲ့တော့အဲ့မှာဆရာတို့ပြောတဲ့အထက်မှာဒီပြန်းများဖြစ်နိုင်ခြေနဲ့ဖြစ်နိုင်ခြေပိုများတဲ့သူတွေဆိုပြီးတော့ဖွဲ့ပြသွားတယ်ပေါ့ဆိုတော့ဒါဆိုရင်ဒီဖြစ်နိုင်ခြေဆိုတဲ့ဟာဘယ်ပုံမှာမူတည်ရလဲပေါ့เนาะအဲ့တော့ဖြစ်နိုင်ခြေကဆရာကဘယ်ပုံမှာမူတည်လဲဆိုတော့အချက်နှစ်ချက်ပုံမှာမူတည်တယ်เนาะလူတူးချင်းတူးချင်းကခုမိမိကိုယ်တိုင်ဥမာကြီးကင်ဆာဖြစ်ပြီးတယ်ဒါမှမဟုတ်ဥမာကြီးမှာအတဘိုလေးဖြစ်ပြီးတယ်ဒါမှမဟုတ်ရင်ဆရာတို့ဥမာကြီးကင်ဆာဖြစ်နိုင်ခြေဖြစ်တော့ precancerous လို့ခေါ်တဲ့ယောဂါပေါ့เนาะဒါဥမာကြီးရောင်ရမ်းသောယောဂါ inflammatory bowel disease လို့ခေါ်တယ်ပေါ့เนาะဒီလိုယောဂါရှိတဲ့သူတွေမှာဖြစ်နိုင်ခြေများတယ်ပေါ့เนาะနောက်တစ်ခုကကြတော့မိမိကိုယ်တိုင်တခြားကင်ဆာယောဂါတစ်ခုကြောင့်ဝမ်းပိုင်းနဲ့ဒီတင်မဆုံပိုင်းပေါ့နော်အဲ့ဒီကိုဒီဓာတ်ရောင်ကြီးပြီးကုသမှုခံထားရဆိုလို့ရှိရင်ဆရာတို့ကဖြစ်နိုင်ရင်များတဲ့အတွက်ဖြစ်တာပါပဲနောက်တစ်ခုကတော့ဒီမိသားစုပေါ့အဲ့တော့မိမိရဲ့မိသားစုထဲမှာဒီဥမာရင်းနဲ့အစာဟောင်းကင်ဆာရှိတဲ့သူတွေဒါမှမဟုတ်မျိုးရိုးလိုက်တတ်သောဒီဥမာရင်းကင်ဆာလက္ခဏာစုဆိုပြီးရှိရတယ်ဒီလိုယောဂါတွေမျိုးရိုးထဲမှာရှိတယ်ဆိုလို့ရှိရင်သူတို့တွေကဖြစ်နိုင်ကြီးမြင်ပါတယ်အဲ့တော့ဖြစ်နိုင်ရင်မြင်တဲ့သူတွေကဆိုရင်တော့ဆရာတို့ကပို့ပြီးတော့အကျဉ်းများများစစ်ဆေးဖို့လိုတယ်ဥပမာဒီဖြစ်နိုင်ရင်ညားတဲ့သူဆိုရင်55နှစ်မတိုင်ခင်ကလေးကဒီကျွမ်းကျင်တဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီနှစ်စဉ်ဒါမှမဟုတ်ဟို FIT စစ်ဆေးတာအပြင်ကိုလိုနိုစကုပ်ကိုလည်းတာမန်သူက10နှစ်ဆိုရင်သူကဆရာဝန်ရဲ့ညွှန်ကြားချက်နဲ့ဒီ3နှစ်သို့မဟုတ်5နှစ်စသည်အပြင်ဒီအချိန်မကြာမီပါပဲစစ်ဆေးဖို့ခုနဆရာတို့ပြောခဲ့တဲ့အချက်တွေမရှိတဲ့တာမန်သူတွေပြန်များဒီဖြစ်နိုင်ခြေရှိတဲ့ဒီမှာတော့အသက်55နှစ်နဲ့အထက်ဆိုလို့ရှိရင် FIT ဝန်းစစ်ဆေးခြင်းကိုနှစ်စစ်စစ်ဆေးသင့်ပြီးတော့ဒီ colonoscope လို့ခေါ်တဲ့ဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကို10နှစ်တကြိမ်ကြည့်ရှုစစ်ဆေးသင့်တယ်လို့အကြံပြုပါကြပါတယ
်။ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဟာစောစောတိအောင်ကြိုတင်စစ်ဆေးလို့ရတဲ့ကင်ဆာယောဂါမျိုးစားတွေထဲမှာပါဝင်ပြီးစောစောတွေ့ရင်လည်းကုသပျောက်ကင်းနိုင်တယ်လို့သိရပါတယ်။ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဖြစ်တဲ့သူအရေးအတွက်များပြားလာနေတာကြောင့်စောစောတိအောင်စစ်ဆေးလို့ရတဲ့နည်းလမ်းတွေနဲ့မကြာခဏစမ်းသပ်စစ်ဆေးပြီးယောဂတွေ့တာနဲ့ကုသမှုကိုအများဆုံးခံယူသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုတိုက်တွန်းချက်ပေးပါတယ
်။ FIT ဝန်းစစ်ဆေးခြင်းဟာဆရာတို့ FOB เนาะစစ်ဆေးခြင်းလို့မဟုတ်ပဲနဲ့เนาะကျူတင်ဆောင်ရံရှောင်ရံဈေးဝါးတွေရှောင်တာတို့အသားတွေရှောင်ကြမလိုတဲ့အတွက်ကြောင့်လွယ်လွယ်ကူကူစစ်ဆေးနိုင်တယ်။နောက်မိမိမှလည်းဘာမှ free food ထိခိုက်တာမရှိတဲ့အတွက်ကြောင့်မလို့ဆရာတို့အသက်55နှစ်ကျော်သူမျိုးသားမျိုးသမီးအကုန်လုံးကဒီ FIT ဝန်းစစ်ဆေးခြင်းကိုဒီကြောင်နဲ့တိုင်ပြီးတော့နှစ်စဉ်ဆစ်ဆေးဖို့အကြံပြုပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဥမာကြီးနဲ့အစာဟောင်းကင်ဆာအခုနှစ်ပိုင်းအတွင်းမှာဖြစ်တဲ့နှုန်းဟာဘလုံးမြင့်မားလာပါတယ်။ကဘာပေါ်မှာဆိုလို့ရှိရင်ဒီမျိုးသားမှာနံပါတ်1နေရာမှာရှိတယ်၊မျိုးသမီးမှာနံပါတ်3နေရာမှာရှိတယ်။ဒီဖြစ်များတဲ့ကင်ဆာရောဂါဖြစ်တယ်။နောက်တစ်ခုကတော့ဒီဥမာကြီးကင်ဆာဆိုလို့ရှိရင်ဆရာကကြိုတင်ဆစ်ဆေးလို့ရတဲ့ကင်ဆာတွေမှာပါတော့ကင်ဆာတိုင်းအရဆရာတို့ကြိုတင်ဆစ်ဆေးလို့မရဘူးเนาะအဲ့တော့ဥမာကြီးကင်ဆာကြိုတင်ဆစ်ဆေးလို့ရတဲ့နေရာမှာပါတယ်တွေ့ရှိလို့ကုသရင်ပျောက်ကင်းနိုင်တဲ့အတွက်ကြောင့်မ ဟာကျူတင်စစ်ဆေးတဲ့ဟာဒီကိုဒီအသက်45နှစ်ကျော်ညီသူမဆိုပေါ့နော်ဟာစစ်ဆေးဖို့အတွက်ဒီဆောင်နေအကြံပြုတိုက်တွန်းပါတယ်เนาะအဲ့တော့နှစ်စဉ်စစ်ဆေးရဲ့ကိုယ်မှာကုန်ကြမ်းစိတ်အိတ်မများဘူးထိခိုက်မှုမရှိတဲ့အတွက်စစ်ဆေးပြီးတော့အကယ်၍ positive เนาะတွေးခဲ့တယ်ဆိုလို့ရှိရင်เนาะကျန်းကျင်တဲ့ဆောင်နဲ့တန်ပြီးတော့ဆက်လက်ယောဂါရှာဖွေဖို့အတွက်တခြားစစ်ဆေးနည်းတွေလည်းရှိနိုင်တယ်နောက်တစ်ခုကတော့ဒီကိုလိုနိုစိုးစစ်ဆေးလို့အကယ်၍တွေးခဲ့ရင်เนาะအဲ့ချိန်မှာကျတော့ဒီကပျောက်ကင်းနိုင်တာဖြစ်တဲ့အတွက်ကြောင့်လို့ဒီလိုမျိုး55နှစ်နဲ့အထက်နာမည်များဒီ FID ဝန်ဆစ်စီကြဖို့ပဲဆန်းနေတဲ့နောက်ဆုံးအကြံပြုတိုက်တွန်းချက
်ဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါကိုစောစောတိအောင်ဆစ်ဆီလို့ရတဲ့နည်းလမ်းတွေနဲ့မကြာခဏဆန်းသက်ဆစ်ဆီပြီးယောဂါတွေ့တာနဲ့ကုသမှုကိုအမြန်ဆုံးခံယူရင်ဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါအန်ရီကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ကျမရဲ့အစီအစဉ်အပြင်အားကစားကဏ္ဍမတိုင်ခင်မှာတော့ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ကိုအရင်တင်ပြပေးချင်ပါတယ်ဖက်ဒရယ်စနစ်နဲ့ကိုက်ညီမဲ့အမျိုးသားရေးဝါဒကဘာလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်ဒီကနေ့မြန်မာနိုင်ငံမှာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖြစ်တွင်းရဲ့ရည်မှန်းချက်တွေကတိစကားတွေနဲ့အတူဆွေးနွေးညှိနှိုင်းမှုတွေကြားနေရပါတယ်တစ်ချိန်တည်းမှာပဲလူမျိုးတစ်မျိုးချင်းစီကိုအခြေပြုတဲ့ ethnic nationalism ဟာလည်းအချိန်အဟုန်မြင့်မားနေတဲ့ဆိုရင်မမယ်မဟုတ်ပါဘူးဒီလိုလူမျိုးအခြေပြုအမျိုးသားရေးဝါဒသည်တန်းတူညီမျှမှုကိုအခြေခံသောဖက်ဒရယ်စနစ်နဲ့ကိုင်ညီပါရဲ့လားဖက်ဒရယ်ပြည်ထောင်စုအတွက်တကယ်လိုအပ်တဲ့အမျိုးသားရေးဝါဒကဘယ်လိုဖြစ်သင့်ပါသလဲဖက်ဒရယ်ရေးတက်ကြွသူသူတည်တည်ဆောင်းမရှင်ဆိုင်ဝမ်ဆိုင်နဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဆိုင်ဝမ်ဆိုင်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့အခုမြန်မာနိုင်ငံမှာအာဏာရထားတဲ့စစ်ကောင်စီရောဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့ပြည်သားညီညွတ်ရေးအစိုးရ NUG ဘက်ကရောစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးအတွက်တကြေလောင်ပဲသူတို့ပြောဆိုနေကြပါတယ်။တချိန်တည်းမှာပဲတိုင်းရင်းသားအလုံးလူလူကလည်းပဲသူတို့တိုင်းရင်းသားတွေရဲ့တိုင်းရင်းသားအမျိုးသားရေးဝါဒပေါ်ကြ Ethnic Nationalism, Ethno Nationalism ပေါ့သူတို့ရင်ကျမှုသူတို့တွေသားကိုအခြေခံတဲ့အမျိုးသားရေးတွေကိုသူတို့လည်းပဲအစွမ်းကုန်မြင့်တင်ပြီးတော့ကြွကြော်နေကြတဲ့အချိန်ဖြစ်ပါတယ်။ဆိုတော့တစ်ဖက်မှာစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်တပေါင်းစည်းရဖွဲ့စည်းကြမယ်အခြားတစ်ဖက်မှာတော့တိုင်းရင်းသားတွေဟာအကုန်လုံးစုအမျိုးသားရေးဝါဒကိုစူးစီးကြစီကြွေးကြော်နေကြရဲဆိုတော့ဒီလိုဖြစ်စဉ်နှစ်ခုဟာတူညီတဲ့လမ်းကိုသွားနေကြပါရဲ့လားတစည်းလုံးပြီးတော့ပြည်ထောင်စုဖြစ်ရေးကိုဥတည်နေပါသလားသူတို့မအဲ့ဒီလမ်းနဲ့များဖီလာဆန့်ကျင်ဖြစ်နေသလားဆိုင်ဝန်ဆိုင်ဘယ်လိုသုံးသပ်မိပါလဲပထမဆုံးဖြေပါ
ကျွန်တော်အမြင်မှာတော့ဒီဖြစ်ပေါ်တိုးတက်နေတဲ့နိုင်ငံရေးအခြေအနေကိုဟုတ်ကြည့်လို့ရှိရင်တော့အကောင့်မြင်ဝါဒပဲရတယ်ကျွန်တော်ကြည့်လို့ရအခုဟိုဘီရဲ့အမိုင်းမှာတခါမဖြစ်ဘူးရဲ့ဘာမှမဟုတ်တဲ့တိုင်းရင်းသားတော်လိုင်းအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေနဲ့အမ်ဒီမိုကရေစီလိုလားတဲ့အင်အားစုတွေနဲ့သူကပေါင်းစည်းသွားတယ်လို့ကျွန်တော်အဲ့လိုမြင်ဒါကကောင်းတဲ့ဖြစ်ပေါ်တိုးတက်မှုလို့ကျွန်တော်အဲ့လိုပဲယူဆ
ဒါကျွန်တော်အဓိကစီးကြတာကတော့တစ်ချိန်တည်းမှာတိုင်းရင်းသားတွေကလည်းသူတို့စီးရအမျိုးသားရေးဝါဒကိုအများကြီးအစွမ်းကုန်မြှင့်ပြီးတော့ကြွေးကြော်နေကြပါတယ်။ဒီလိုတိုင်းရင်းသားတွေရဲ့တီကြအမျိုးသားရေးဝါဒကိုကြွေးကြော်လာခြင်းဒီဘာနဲ့ဆက်ဆက်နေလဲဆိုတော့တစ်ချိန်ကဗမာတို့ရဲ့ချော်ဗနီဇင်လူမျိုးကြီးဝါဒကိုသူတို့လက်မခံဘူးဆိုတဲ့သဘောနဲ့တလိုင်းနဲ့သွားနေတာလို့ပြောလို့ရတာပေါ့။ဆိုတော့ကျွန်တော်အဲ့ဒါကိုမေ့ချင်တာ ਈ တော့။တော့ယူဝါဒအဖြစ်အဲ့လိုပြောနေခြင်းဒီဖက်ဒရယ်ပြည်ထောင်စုတစ်ခုတည်းဖြစ်မြောက်ရေးအတွက်ဘယ်လိုရိုက်ခတ်နိုင်သလဲ။ကန်ထွက်နေတဲ့သဘောလားသူစည်းကျင်တဲ့သဘောလားသဘောတရားအဖြစ
်ခရစ်နောက်ဆုံးဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကတော့ကျွန်တော်ကသူစည်းကျင်တဲ့သဘောလို့ကျွန်တော်ယူဆတယ်အဲ့ဒါကိုကျွန်တော်ဘာကြောင့်ယူဆလဲဆိုတော့ဒီလက်နက်ကင်တိုင်းရင်းသားတော်လိုင်းအင်အားစုတွေကလည်းတစ်ခိတနန်းတန်းတန်းတီထောင်မှုအတွက်မဖြစ်နိုင်ဘူးဆိုတာအခြေချတော့သိနေဒါအပြည့်ပြည့်ဆိုင်ရာနောက်မြတ်ဖြစ်ပေါ်မှုအခြေအနေပေါ်မှာမူတည်ပြီးသူတို့ကြည့်လိုက်တဲ့အခါမှာအရင်တော့ကချင်တို့ရှမ်းတို့ပြည်တို့အားလုံးကတို့ကလွတ်လပ်ရေးပဲတို့ကပြောတာလုံးဝလွတ်လပ်ရေးတို့တာအခုကျတော့တို့ကဖက်ဒရယ်လစ်ဇင်တို့ကပြောလာဆိုတော့တို့ကအတူတူပူပေါင်းနေထိုင်ရေးကိုလူလာတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်မို့အဲအစီအစဉ်မှာကွဲသွားတဲ့တိုင်းပြည်ဖြစ်ဖို့ဆိုတာတိတ်ပြီးအခြေအနေမပေးဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆတာအဲ့ဒါကြောင့်မို့ဒီဖြစ်ပေါ်တိုးတက်နေတဲ့အခြေအနေက စူးစီးမှုကိုပို့ပြီးသွားတယ်လို့ကျွန်တော်ပြောလို့ရတ
ယ်။ Okay ဆိုတော့နောက်တစ်ခုကဒန်းတူပြင်းမှုကိုအခြေခံရမယ်သူတို့ရဲ့အဓိကလူချင်းကတော့တိုင်းရင်းသားတွေအတွက်ဖန်တီးပေးမဲ့ပြည်နယ်တွေတိုင်းရင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုထဲမှာပါတဲ့အစိတ်ပိုင်းတွေပေါ့လေဖက်ဒရယ်ယူနစ်တွေအဖြစ်ပါဝင်လာမယ်သူတို့ဒေသတွေဆိုတော့အဲ့ဒီဒေသတွေကရရှိလိုတဲ့အခွင့်အရေးကိုဒီပြည်ထောင်စုဘိုးအစိုးရနဲ့ဘယ်လောက်ထိလိုက်လျောနိုင်မဲ့အတိုင်းအတာရှိပါလဲအဲ့တော့အဲ့ခိစားမှာကောပြဿနာမပေါ်နိုင်မဲ့အစဉ်ချောမွေးသွားလိမ့်မယ်လို့ယူဆပါသလား
လာလာတဲ့ဘောအစိုးရလို့ကျွန်တော်တို့ပြောလိုက်တာမှာအခုစစ်အုပ်စုကမောင်မယ်စီးထားတဲ့အစိုးရရဲ့နောက်ပြီးတော့စစ်အုပ်စုတော်လာနေတဲ့ National Unity Government အစိုးရနှစ်ဖွဲ့ရှိပါဘူး။တစ်ဖွဲ့လုံးကလည်းတို့ကပြောရ Federalism ကိုကျွန်တော်တို့သွားမယ်ပေါ့နော်။ဒါပေမဲ့ NUG ကတော့ကျွန်တော်ဆန္ဒပို့ပြီးတော့တမတမရှိတဲ့ပမာရီသွန်လာမှုထားတဲ့အဖွဲ့အစည်းလေးကျွန်တော်ပြောလို့ရတာပေါ့ဆိုတော့အဲ့ဒီအဖွဲ့အစည်းနဲ့တွဲပြီးအတူတူအလုပ်လုပ်မယ်ဆိုလို့ရှိရင်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုကကျွန်တော်ဆန္ဒအကောင့်ဘက်ကိုသွားလို့ရဒါပေမဲ့အဲ့ဒီအကောင့်ဘက်ကိုသွားဖို့ဆိုတဲ့နေရာမှာကျွန်တော်တို့ကနိုင်ငံရေးရ concept အတွေ့အကြုံအတိတ်တွေကျွန်တော်တို့လုပ်အဲ့ဒီအတိတ်ကပါလဲဆိုတော့ civic nationalism လို့ခေါ်တဲ့ပြည်သူအမျိုးသားရေးဝါဒဖြစ
်ပြည်သူအမျိုးသားရေးဝါဒပေါ့တိုင်းဝန်တ
က်ဟုတ်ကဲ့ပြည်သူအမျိုးသားရေးဝါဒသုံးလို့ရချင်လေပြည်သူအခြေခံအမျိုးသားရေးဝါဒ
ဟုတ်ကဲ
့ဟုတ်ကဲ့
အဲ့တော့
ပြောပါဝါဒကိုကျွန်တော်တို့ကအတွေးခေါ်သုံးလို့ရချင်သီအိုရီရအမြင်ကျတဲ့အမြင်အသုံးပြုမယ်ဆိုလို့ရချင်အဲ့ဒီရဲ့နေရာကကျွန်တော်တို့ကအသုံးပြုလို့ရမယ်အဲ့ဒီအခြေအနေမျိုးကဆက်ပြီးသွားမယ်ဆိုလို့ရချင်တော့ကျွန်တော်ဆန္ဒနိုင်ငံရေးရှင်းလန်းနေရတော့ကောင်းလာမယ်
ဟုတ်ကဲ့ကျွန်တော်ဆက်ပြောချင်တာကဒီနေရာမှာအခုလို ethno nationalism cultural nationalism ကနေပြီးတော့ civic nationalism လို့ခေါ်တဲ့ပြည်သူမျိုးသားရေးဝါဒပေါ့ခလုံးပြည်သူကိုတပေါင်းနဲ့ကိုစားပြုတယ်ပေါ့အဲ့ဒီအချိန်မှာမတူကွဲပြားသူတွေလည်းပါမယ်ဒီဟာတွေကိုလည်းသူတို့လက်ခံရမယ်ဆိုတော့အဲ့ဒီလိုအတွေ့အခေါ်မျိုးအဲ့ဒီမျိုးသားရေးဝါဒမျိုးဖြစ်ထွန်းလာဖို့အတွက် NUG အစိုးရဘက်ကရောအဆင်သင့်ဖြစ်ပြီလို့ထင်ပါသလားဘာတွေများဆက်လုပ်ဖို့လိုပါသေးလဲခင်ဗျာအဲ့လိုဖြစ်ကြောင်းပြသဖို့ကပ္ပီသူတွေလက်ခံလို့ဖို့
NUG အစိုးရသူကဒီဖက်ဒရယ်ချာတာဆိုတာသူကတော့ထုတ်ထားတယ်လေလို့အဲ့ဖက်ဒရယ်ချာတာကတော့ကြည့်ရတာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ့ဗျာအဲ့ဒါကို NCGUB နဲ့ဒီတော်လိုင်းအဖွဲ့အစည်းတွေနဲ့နိုင်ငံရေးအဖွဲ့အစည်းတွေနဲ့ပေါင်းပြီးသူကထုတ်ထားတာအဲ့ဒါအဲ့ဒီအပေါ်မှာသူတို့တော့အခြေခံတယ်သူတို့ကပြောအဲ့လိုအခြေခံတယ်ဆိုလို့ရှိရင်တော့ ethnic nationalism upon civic nationalism new နေတဲ့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေလို့မြင်လို့ရတဲ့အတွက်ကြောင့်မို့ကျွန်တော်ပြန်လာအဲ့ဒါဖြစ်နေ
တာကတော့ကောင်းဆောင်မိုင်းပေါ့ဆိုတိုင်းရင်းသားတွေတော့ဗမာမျိုးပြည်သူကြမှာရောဒီလိုဖြစ်လာနိုင်မယ်အလားလားမြင်ပါသလားဖြစ်လာနိုင်မယ်လို့ထင်ပါသလား
ကျွန်တော်တို့အခုဒီကြောမယ်ဆိုလို့ရှိရင်ဒီPeople's Defense Force ပေါ်ပြန်နော်ဒီလိုကကွယ်ရေးအဲ့ဒီဖွဲ့စည်းရလဲတကယ်တော့ဖွဲ့စည်းပေးလိုက်တာလဲအဲ့ဒီ NUG ကနေဖွဲ့စည်းပေးလိုက်တယ်ဒါပေမဲ့အဲ့ဒီအဖွဲ့အစည်းတွေကသူကပမာဒီအများစုနေတဲ့နေရာမှာလောက်တင်ဖြစ်နေတာမဟုတ်ဘဲနဲ့တိုင်းရင်းသားတွေနေတဲ့ပြည်နယ်တွေမှာလဲအကောင်လုံးသူကအကောင်လုံးသူကပြတ်နေတိုင်းရင်းသားတွေနေတဲ့ပြည်နယ်ကလူတွေကလဲသူတို့နဲ့တကြိတ်တည်းတညာနဲ့အတူတူသွားကြတယ်ဆိုတဲ့ပုံစံမျိုးသူကတော့ပေါ်ပြတယ်။အဲ့ဒီခါကျတော့ကျွန်တော်တို့လှုပ်ချင်တာဆက်ဆက်ပြီးလှုပ်လို့ရမယ်။ကျေပြန့်လာမယ
်။ဆိုင်းဝန်ဆိုင်ကတော့နိုင်ငံရေးအခြေအနေကိုဒါအဓိကဦးစားပြီးပြောနေရပေါ့လေ။အဲ့ဒီဟာနိုင်ငံရေးအခြေအနေပြောင်းရင်ဘယ်လိုဖြစ်လာမလဲမလား။ကျွန်တော်ကတော့လူထုရဲ့အတွေ့အခေါ်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပညာရေးတွေဘာတွေကပြုပြင်ဖို့မလိုဘူးလား။ဆိုကြပါစို့မြန်မာနိုင်ငံမှာအစဉ်ဆက်သမိုင်းသင်လာခဲ့တာဗမာကျော်ရိုးပြူဘာမန်စင်ထရစ်ဟစ်စတရီဝဲသင်လာခဲ့တာပဲ။အဲ့ဒီမိုင်းထဲမှာတိုင်းရင်းသားတွေရဲ့အစင်လာတိုင်းရင်းသားတွေရဲ့နိုင်ငံရေးအစင်တန်းပါညာကိုသိအစီမဲ့ပြုထားတဲ့သမိုင်းမျိုးမဟုတ်ဘူးတချို့ကအဲ့ဒါကစပြီးထောက်ပြကြတယ်ဟာဒီခါတွေကစပြီးပြင်ရမယ်ပါညာဟုတ်တယ်အဲ့ဒီခါနဲ့ကိုက်ညီတဲ့ civic nationalism ထွန်းအားနေအောင်ဒီလူမှုရေးအတွေ့အခေါ်ပိုင်းကပြုပြင်ပြောင်းလဲဖို့မလိုဘူးလား
တကယ်တော့ဟို awareness building ခေါ်တာပါနော်ဟိုလူတို့ပညာပေးတာပေါ့ဗျာနိုင်ငံရေးရမှန်ကန်တဲ့လမ်းစဉ်ကိုကြောက်အဲ့ဒီအပိုင်းကအဲကျွန်တော်တို့မှာ အနာမရှိရင်လောက်ရတာကတော့နေတယ်အနာရှိရင်တော့လောက်ရတာမရဘူးနော်ဆိုတော့ကအနာရှိတယ်ဆိုလို့ရှိရင်တလိုင်းအခွင့်အရေးကြီးအနာရှိတဲ့နေရာတို့လွှမ်းခြုံထားတဲ့ဟိုတို့ဆုံးမထားတဲ့နေရာတွေမှာတို့လုံလို့ရတော့ဆိုတော့အဲ့ဒါကိုလည်းတစ်ချို့အပိုင်းတွေမှာလည်းလုံနေကြတယ်လို့အင်တာနက်တွေပါအဲဒီမှာကျွန်တော်တို့တွေ့နေရတယ်ဦးကျော်စံသာပြောသလိုခီရီရရောက် program တစ်ခုအနေနဲ့လုံမယ်ဆိုလို့ရှိရင်လည်းဒါကကောင်းတဲ့အလုပ်ပေါ့နော်အဲမလို့ပဲနဲ့ဒီလိုဟိုတီယိုရီရပဲရှိနေမယ်ဆိုရင်လည်းအလုံးမဖြစ်ဘူးဆိုတော့အဲ့ဒါတော့ဖိတ်ကြပါဆိုတော့အဲလူလူဟိုအမ်ဒီအမြင့်ကျဲတဲ့နိုင်ငံရေးပေါင်းတစ်ခုကိုနားလည်အောင်အတိပညာရှင်အတပညာရှင်တွေကရှင်းပြမယ်နှုံးလည်းအဲ့ဒီလမ်းစဉ်ကိုလည်းအဲ့ဒီဟိုကဆိုတာဆန်ရပြန်ကောင်းဆောင်နေရာလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်ကလှုပ်လို့ရ
ဆိုင်ဝန်ဆိုင်ကတော့ NUG နဲ့ NUCC တို့ကရွေးထားတဲ့ပြည်ထောင်စုပဋိညင်ကိုစစ်စစ်လေးလာပြီးလို့ထင်ပါတယ်အဲ့ဒီထဲမှာကြီးရတာဒီ civic nationalism ပြည်သူ့ကိုအခြေပြုသောအမျိုးသားရေးဝါဒတိုင်းရင်းသားတူးချင်းရင်းချင်းမှုတစ်ခုချင်းကိုအခြေပြုတဲ့အမျိုးသားရေးဝါဒမဟုတ်သောပြည်သူအလုံးကိုအခြေပြုသောအမျိုးသားရေးဝါဒအတွက်အဲ့ဒီထဲမှာဘယ်လောက်ထိပြဖော်ညွှန်းထားပါလဲအဲ့ဒီသဘောတရားကို
မှန်တမ်းပြောရရင်ကျွန်တော်အဲ့ဒါကိုကကနနာမှာပတ်ထားဘူးဒါပေမဲ့အဲ့ဒီသူ့ရဲ့အပေါ် basic point ကြီးကျွန်တော်ကြည့်ရတော့အဲ့ဒီ line ကိုသူတို့တွားနေတယ်လို့ကျွန်တော်ကအဲ့လိုလိစတာအဲ့လိုအဲ့ line ကိုသူတွားနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီ ethnic nationalism လို့ခေါ်တဲ့လူမျိုးအခြေခံအမျိုးသားရေးဝါဒမကောင်းတဲ့အပိုင်းတွေကိုပယ်ဖျက်ပြီးကောင်းတဲ့အပိုင်းတွေကိုယူနောက်ပြီး civic nationalism လို့ခေါ်တဲ့ပြည်သူခြေပြုအမျိုးသားရေးဝါဒမှာကောင်းတဲ့အပိုင်းတွေကိုပေါင်းပြီးတော့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုအဲ့ဒါနဲ့အညီကျွန်တော်တို့ရေးဆွဲမယ်ဆိုလို့ရှိရင်ဂျာနဲ့ဟာတွေကကျွန်တော်တို့ဆက်လုပ်လို့ရဆိုတော့ကျွန်တော်အဲ့ဒီ AUG ကိုလောကအားထားတဲ့ပုံစံမျိုးနဲ့ကျွန်တော်ပြောနေတာမဟုတ်ကျွန်တော်က theoretically သူတို့ဒီလိုလုပ်လို့ရှိဒီလိုဖြစ်နေတယ်ဆိုတော့အဲ့ဒါအဲ့ဒီအနေနဲ့ကျွန်တော်ပြောနေတယ်
ဖက်ဒရယ်စနစ်နဲ့ကန့်ညီမဲ့အမျိုးသားရေးဝါဒဒုတိယပိုင်းကိုတော့နောက်တစ်ပတ်မှဆက်လက်ပြီးတော့နှာစင်ကြမှာပါ။ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်အပြီးမှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားကဏ္ဍအလဲရောက်ပါပြီ။ဒီတစ်ပတ်အားကစားကဏ္ဍမှာတော့အင်္ဂလန် Premier League အဖွဲ့ပွဲစဉ်နဲ့အတူတစ်ပတ်အတွင်းဥရောပဘောလုံးသမားအပြောင်းအရွှေ့အခြေအနေကိုရှုစားနှာစင်ရမှာပါ။လာမယ့် 2024 Paris မတန်ဆွမ်း Olympic မှာတော့ Russia နဲ့ Belarus နိုင်ငံတို့ဝင်ပြိုင်ဖို့အလားအလာဘယ်လိုရှိသလဲ။စာရီကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ပရီးမီယာလိဂ်ဘောလုံးပွဲတွေစပါပြီပရီးမီယာလိဂ်ဘောလုံးပွဲတွေစပါပြီ2022-23အင်္ဂလန်ပရီးမီယာလိဂ်အမတ်ဘေးဘောလုံးပွဲတွေကိုတောက်ကြနေကစတင်လိုက်ပြီဖြစ်ပါတယ်ပထမဆုံးပွဲစဉ်အဖြစ်နဲ့အာဆနယ်နဲ့ခရစ္စတယ်ပယ်လစ်တို့ကစားခဲ့ကြပြီးအာဆနယ်ကအဝေးခွင်မှာ၂ဂိုးကိုမရှိနဲ့နိုင်သွားပါတယ်ဒီနေ့ကပွဲစဉ်တွေမှာတော့လီဗာပူးတစ်သင်းပဲဖူလ်ဟမ်နဲ့၂ဂိုးစီတည်ကြပြီးဘုံမာကဗီလာကို၂ဂိုးကိုမရှိလီးစ်ကဝော့ဖ်ကို၂ဂိုးတကူနျူကာဆယ်ကနော်တင်ဂမ်ဖောရက်စ်ကို၂ဂိုးကိုမရှိChelsea က Everton ကိုတကူကိုမရှိနဲ့နိုင်ပြီးတော့ Spurs က Southampton ကို၄ဂိုးတကူနဲ့နိုင်သွားပါတယ်။ပွဲဥတော်ခြေစွမ်းပြပြီး Southampton ကို၄ဂိုးတကူနဲ့နိုင်လိုက်တဲ့အပေါ်မှာ Spurs နီးပြ County ကတော့
The reaction was really good because we kept calm. We continued to play in the way
ကျွန်တော်တို့ရဲ့တုံ့ပြန်မှုကကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တည်တည်ငြိမ်ငြိမ်နဲ့ကျွန်တော်တို့ကစားပုံအတိုင်းဆက်ပြီးတော့ကစားခဲ့ပါတယ်။အရေးကြီးဆုံးကတော့ကျွန်တော်တို့သုံးမှတ်ဘလို့ရလိုက်တယ်လဲဆိုတာဖြစ်ပြီးကျွန်တော်မြင်တာကတော့ကျွန်တော်တို့ကစားတာကောင်းပါတယ်။ဘောလုံးခြေထဲမှာရှိတဲ့အချိန်ခြေထဲမှာမရှိတဲ့အချိန်ပြီးတော့ဘောလုံးဆုံးသွားတဲ့အချိန်မှာဘောလုံးပြန်ရအောင်လုပ်တာတွေကကောင်းပါတယ
်။တနင်္ဂနွေနေ့ကပွဲတွေမှာတော့ Leicester နဲ့ Brentford တို့ငိုးစီတည်ကြပြီးနာမည်ကြီး Manchester United ကတော့အင်ကွင်းမှာ Brighton ကို၂ဂိုးတကိုးနဲ့ရှုံးသွားပါတယ်။ဒါကြောင့်နီးပြားတဲ့ Erik ten Hag ဟာသူရဲ့ပထမဆုံး Premier League ပွဲစဉ်မှာပဲရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်။ West Ham နဲ့ Champion Man City ပွဲမှာတော့ Man City က၂ဂိုးကိုမရှိနဲ့နိုင်ပြီးအခုနှစ်မှာဝယ်ထားတဲ့ Erling Haaland က Penalty တစ်လုံးပါဝင်၂ဂိုးစလုံးကိုသွင်းပေးခဲ့ပါတယ်။ဒါကြောင့်ပထမပွဲစဉ်အပြီးမှာတော့ Spurs အသင်းကဂိုးကွာခြားမှုအသာနဲ့ဇယားထိပ်မှာရှိနေပါတယ်။ ပရီးမီယာလိဂ်ဘောအုပ်ရဘရိုက်တန်ကိုရှုံးလိုက်တာနဲ့ပတ်သက်ပြီးမန်ယူနီးပြားသစ်တန်ဟိုက်ကတော
့ I think it was a good start and then after we dropped down a level
ဝဲဆဆကျင်းမှာတော့ကောင်းပါတယ်နောက်ပိုင်းမှာကျွန်တော်တို့ခြေကျသွားပြီးယုံကြည်မှုလည်းလျော့သွားပါတယ်ကျွန်တော်တို့အမားတွေလောက်ခဲ့ပြီးဒီအပေါ်မှာဘရိုက်တန်ကကျွန်တော်တို့ကိုအနိုင်ယူသွားတာပါသူတို့ကအသင်းကောင်းတစ်သင်းဖြစ်ပြီးအဲ့ဒီလိုအသင်းမျိုးတွေနဲ့ကစားတဲ့အခါမှာကိုကအမားလောက်လိုက်တာနဲ့ခံရတာပါပဲသူတို့ကကျွန်တော်တို့ဒီတဲ့ပိုကောင်းတယ်နဲ့ဆိုတာကတော့ရှင်းပါတယ်ဒါပေမဲ့ဒါကနေချင်းညာချင်းတော့ဖြစ်လာတာမဟုတ်ပါဘူးတစ်ခါတလေတော့လေရာသီကြိုပွဲစဉ်တွေမှာကောင်းတတ်ပြီးဒီနေ့ကတော့ပထမပိုင်းမှာကျွန်တော်တို့ကစားတာတော်တော်ဆိုးပါတယ်ဒီပွဲကိုတော့စိတ်ပြတ်မိပါတယ်ဒီကနေသင်ခန်းစာယူပြီးရှေ့ဆက်ရအောင်ပါ
And we have to learn from that.
Bologna အပြောင်းအရွှေ့သတင်းတွေဘက်မှာတော့ Premier League အဖွဲ့ပွဲစဉ်မှာ Brighton ကိုရှုံးတဲ့ Manchester United ကတော့အခုနောက်ဆုံးမှာ Juventus မှာကစားနေတဲ့ပြင်သစ်ကွန်းလေကစားသမား Adrian Rabiot ကိုပေါင်15သန်းနဲ့ခေါ်ဖို့အတွက် Juventus နဲ့သဘောတူညီမှုရသွားပြီလို့ British Media တွေကတလားနေမှာဖော်ပြနေပါတယ်။ Rabiot နဲ့ Juventus အသင်းတို့စာချုပ်တက်တန်းတစ်နှစ်ပဲချန်တော့ပြီးမင်းသင်းကလည်းဘာစလိုနာမှာကစားနေတဲ့ Frankie De Jong ကိုခေါ်ဖို့ကြိုးပမ်းမှုမအောင်မမြင်နဲ့ဝင်လက်ခန်းစနေရမှာလူလိုနေတာဖြစ်ပါတယ်။ဒါပေမဲ့ဒါကအသင်းအတွက်မန်ကန်နဲ့ခေါ်ယူမှုဟုတ်မဟုတ်ဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေပါတယ်။တစ်ဆက်တည်းမှာပဲ Chelsea တင်းမှာကစားနေတဲ့ German Tyson Timo Werner ကိုသူ့ရဲ့အသင်းဟောင်း RB Leipzig အသင်းကိုပြန်ရောင်းဖို့ Chelsea ကသဘောတူလိုက်ပြီလို့ Britain သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။ Werner က Chelsea ကို2019မှာပြောင်းလာခဲ့တာဖြစ်ပေမဲ့ပုံမှန်ခြေစောင်းမပြနိုင်ပဲရုံးကန်နေရတာပါ Leipzig က Werner ကိုပြန်ဝယ်ဖို့အတွက် Euro တန်း30ပေးရတယ်လို့သတင်းတွေကဆိုပါတယ်ခင်ဗျာဒါပေမဲ့တစ်ဖက်မှာလည်း Chelsea ဘယ်နောက်ခံလို့အလောင်းဆိုကတော့ Chelsea အသင်းကနေကြောင်းနေတယ်လို့ပြောလိုက်ပါတယ်ဒီနေ့ကကစားခဲ့တဲ့ Everton နဲ့ပွဲမှာမပါဝင်ခဲ့ပဲအသင်းကနေကြောင်းနေတာဖြစ်တယ်လို့ Chelsea မိပြ Thomas Tuchel ကပြောပါတယ်အလောင်းဆိုကအသင်းကနေထွက်ဖို့တောင်းဆိုခဲ့ပြီးဒါကို Chelsea ကလည်းသဘောတူလိုက်တယ်လို့ Tuchel ကပြောပါတယ်ဗြိတိန်သတင်းတွေမှာတော့သူအားဘာစလိုနာကိုပြောင်းမယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်။အချိန်ထဲမှာပဲဘာစလိုနာအသင်းကဒီနေ့မှာသူတို့ခေါ်လိုက်တဲ့ပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကိုတောက်ကြနေကလူကန်ကွင်းကြီးမှာပရိသတ်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ်။လေဗန်ဒေါစကီကတော့သူ့အနေနဲ့ဘာစလိုနာကိုပြောင်းလာရတဲ့အတွက်ဝမ်းသာတယ်ဆိုပြီးတော့ပြောပါတယ်
။ Muchas gracias. I'm very proud to be here to be the players of Barcelona.
Barcelona ကစားသမားဖြစ်နေဒီကိုရောက်လာတဲ့အတွက်ကျွန်တော်အယံခုံယူပါရယ်ဒီလို Barcelona ကစားသမားဖြစ်ဖို့အချိန်ကြာကြီးစောင့်ခဲ့ရပါပဲနောက်ဆုံးမှာတော့ကျွန်တော်ရောက်လာခဲ့ပါပြီဒီအတွက်ကျွန်တော်အယံပျော်ပြီးဒီကွင်းကြီးမှာကျွန်တော်တို့ဂိုးတွေအများကြီးတွင်းပြီးနိုင်ပွဲတွေအများကြီးယူပေးနိုင်မယ်ဆိုတာသိချပါရယ်ကျွန်တော်တို့ကိုလည်းပွဲတိုင်းအားပေးနိုင်မယ်လို့မျှော်လင့်ပါရယ်
ဘာမှတော့စပီးအသင်းက Real Tyson Moonhouse Isco ကိုခေါ်ဖို့သဘောတူလိုက်ပြီဖြစ်ပါတယ်။ Isco ကိုခေါ်ဖို့အတွက်မူအားဖြင့်သဘောတူလိုက်ပြီဖြစ်ကြောင်းစပီးကတနင်္လာနေ့မှာကြေညာပြီးတော့တနင်္လာနေ့မှာတော့ဆေးစစ်ခဲ့ပါတယ်။စပီးက Isco ကိုပြောင်းရွှေ့ခြင်းမပါဘဲခေါ်ယူပြီးတော့နှစ်နှစ်အစာချုပ်ချုပ်လိုက်တာပါ။ဒါပြင်စပီးအသင်းဟာ Man U အသင်းကဘယ်နောက်ခံလူ Alex Telles ကိုလည်းမလုံးရသည့်တရားသီးစာအငှားစာချုပ်နဲ့ခေါ်ထားပါတယ်ခင်ဗျာ။ပြင်သစ်နိုင်ငံဘက်မှာတော့ PSG အသင်းကပေါ်တူဂီကွင်းလယ်လူ Renato Sanchez ကို၅နှစ်စာချုပ်ချုပ်လိုက်ပါတယ်။ Lille အသင်းမှာကစားနေတဲ့ Sanchez ကိုခေါ်ဖို့အတွက်ဘလောက်ပေးရတယ်ဆိုတာကို PSG အသင်းကမထုတ်ပြန်ပေမဲ့ Euro 15သန်းလောက်ပေးရနိုင်ခြင်းရှိတယ်လို့သတင်းမီဒီယာတွေကခန့်မှန်းနေကြပါတယ်။အစထဲမှာပဲပြင်သစ်က Nice အသင်းကလည်း Leicester အသင်းမှာကစားနေတဲ့ Denmark ဂိုးသမား Kasper Schmeichel ကိုခေါ်လိုက်တယ်လို့ကြေညာပါတယ်။ဒါပေမဲ့အသက်35နှစ်ရှိဖြစ်တဲ့ Kasper Schmeichel ကိုဘလောက်နဲ့ဝယ်ပြီးစာချုပ်သက်တမ်းဘလောက်ချုပ်ဆိုလိုက်တယ်ဆိုတာကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။ Kasper Schmeichel ဟာ Leicester အသင်းကို2011ကပြောင်းခဲ့ပြီးတော့ Leicester နဲ့အတူ Premier League ဖလားနဲ့ FA ဖလားတစ်ကြိမ်စီဆက်ခုခဲ့ပါတယ်ခင်ဗျာ။ American Bidon သူ Washington DC မှာလုပ်တဲ့ City Open Tennis တိုင်ပွဲမှာတော့ Australia နိုင်ငံသား Nick Kyrgios ကအနိုင်ရသွားပါတယ်။ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားတာမှာ Nick Kyrgios ကဂျပန်နိုင်ငံက Yoshihito Nishioka ကို 6-4-6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့2019နောက်ပိုင်း ATP Tour ပြိုင်ပွဲကိုပထမဆုံးအကြိမ်ပြန်နိုင်တာဖြစ်ပါတယ်။ US Open Tennis ပြိုင်ပွဲကိုတော့ New York မြို့မှာလာမယ့် August 29ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ Paris မြို့မှာ2024ခုနှစ်ကြာရင်ကျင်းပမယ့်မတန်ဆန်း Olympic ပြိုင်ပွဲအတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုဝင်ပြိုင်ခွင့်ပေးရမပေးရကိစ္စကိုလာမယ့်နိုဝင်ဘာလမှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ဒ ဒါပေမဲ့အခုလောလောဆယ်မှာတော့လက်ရှိယူကရိန်းစစ်ပွဲဆက်ဖြစ်နေတာကြောင့်2022ဘေကျင်းဆောင်းဟာဒီမတန်ဆန်းအိုလံပစ်ပြိုင်ပွဲကနေပိတ်ပင်ခံရတယ်လို့မျိုးပဲပြိုင်ပွဲမှာလည်းဆက်ပြီးတော့တားမြစ်ပိတ်ပင်ခံရွယ်ရှိနေတယ်လို့နိုင်ငံတကာမတန်ဆန်းအိုလံပစ်ကော်မတီဥက္ကဋ္ဌကတောက်ချာနေမှာပြောလိုက်ပါခင်ဗျာ
။ကိုရန်တိုင်းတင်ဆက်ပေးနေတဲ့အားကစားကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ကြားတာပရင်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေနဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့ဒါရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုလည်းကဏ္ဍလိုက်လွှဲတကူကြည့်ရှုနိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းထိတ်တန့်ရသတင်းအချင်းချက်ကိုကောင်းလင်းဦးကပြောပြပေးပါရှင်။
ခရိုင်းမီးယားဒေသကလီတက်စကမ်မှာအင်ဂါနေ့ကပောက်ခွဲမှုကြောင့်ရုရှားစစ်လေယာဉ်ကိုစင်ပစ်စီးတဲ့အကြောင်းယူကရိန်းလီတက်ကပြောပါရယ်ပောက်ခွဲမှုဖြစ်ပြီးနိုင်တော်ချံမှာပဲ2014ခုနှစ်ကရုရှားပိုင်ဖြစ်သိမ်းပိုက်ခံခဲ့ရတဲ့ခရိုင်းမီးယားဒေသကိုပြန်လည်ရယူမယ်အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကလည်းပြောဆိုလိုက်တာပါစကီလီတက်ကပောက်ခွဲမှုဟာတက်ခက်ခံရတာမဟုတ်တဲ့အကြောင်းရုရှားကငြင်းဆန်ထားတဲ့ပေါ်ယူကရိန်းကလောင်ပြောင်ပြောဆိုနေပေမဲ့သူတို့လက်ချက်ဟုတ်မှုဆိုတော့လေလူစုရှင်ကြပြောတာမျိုးတော့မရှိပါဘူးရုရှားကတော့လက်နက်ခဲယမ်းတွေမတော်တဆမီးလောင်ရွာကဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်တဦးသေဆုံးပြီး73ဦးထပ်မံတဲ့ဒဏ်ရာရကြောင်းပြောဆိုထားတာပါယူကရိန်းသမ္မတအချံပေးအလက်ဆီအက်စတွန်ဖစ်ချ်ကတော့ပောက်ကွဲမှုဟာယူကရိန်းရဲ့တာဝေးပြည်လက်နက်တိမှန်တာဒါမှမဟုတ်ရင်ခရိုင်းမီးယားဒေသမှာလှုပ်ရှားနေတဲ့ပျောက်ကြားတွေလက်ချက်ကြောင့်ဖြစ်နိုင်တဲ့အကြောင်းအင်္ဂါနေ့တုန်းကပဲပြောဆိုထားပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်အမျိုးသားလွန်ခြုံရေးအကြံပေးတာဝန်ယူခဲ့မှုတဲ့ဂျွန်ဘော်တန်ကိုလောက်ချံမှုကျန်စီတဲ့ဆွဆွဲချက်နဲ့အီရန်ထူးတပ်ဖွဲ့ဝင်ရှမ်ပူဆာဖီကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကပေါ်ဒူးနေမှာကြေညာလိုက်ပါတယ်ဒီဆွဲချက်ဟာနိုင်ငံရေးရွေးချယ်နဲ့လှုပ်ထားလို့အီရန်ကတုံ့ပြန်လိုက်ပြီမလဲအမေရိကန်တရားရေးဌာနကတော့အီရန်ကလက်တုံ့ပြန်မှုကျန်စီတာဒီဒီချိန်နဲ့မဟုတ်ဘူးဆိုပြီးတော့ပြောဆိုခဲ့ပါတယ်လောက်ချံမှုကိုဖော်ထုတ်ခဲ့တဲ့အပေါ် FBI နဲ့တရားရေးဌာနတို့ကိုဘော်တန်ကကျေးဇူးတင်တဲ့အကြောင်းဗိုလ်ထုနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်မြန်မာအရေးဖြစ်ရှင်းတဲ့နေရာမှာအတိုက်ခံနိုင်ငံအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံမှုအာဆီယံအသင်းဝင်နိုင်ငံတွေကိုမလေးရှားကထပ်မံတိုက်တွန်းလိုက်ပါတယ်မြန်မာစစ်ကောင်စီကအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ထားတဲ့အန်ယူဂျီမျိုးသားညီညွတ်ရေးအစိုးရပါဝင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဖွဲ့စည်းထားတဲ့အတိုက်ခံအင်အားစုတွေနဲ့ဆက်ဆံမှုမြန်မာပြည်သူတွေကိုကျေဝေတိခါပိုင်းအရအားပေးထောက်ခံမှုအလွန်အရေးကြီးတဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဘန်ကောက်မြို့မှာဗိုလ်ထုနေ့ကတွေ့ဆုံတဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူရင်အဗ်ဒူလာကပြောဆိုလိုက်တာပါအာဆီယံအသင်းကစစ်ကောင်စီနဲ့သာဆက်ဆံနေတာတစ်ဖက်သက်ဖြစ်နေတယ်လို့လည်းပြောဆိုထားပါတယ်မြန်မာစစ်ကောင်စီနိုင်ငံခြားရေးဌာနကတော့အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ NUG PDF 2နဲ့တိတိဆက်ဆံမှုပြောဆိုမှုတွေနဲ့အားပေးမှုတွေကိုရှောင်ရှားဖို့ပြီးခဲ့တဲ့သတင်းပတ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲထုတ်ပြန်ချက်ပေါ်တုံ့ပြန်တဲ့ညင်ညာချက်မှာဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအရသာစုရကိုဖျက်ချပြီးစစ်တပ်ကအာဏာသိမ်းတာတနည်းခွဲရှိလာချိန်မှာပဲနိုင်ငံရေးအခြေတည်းကိုဖြည့်ရှင်းရမှာတိုးတက်မှုရှိတဲ့ပေါ်အာဆီယံအသင်းဝင်တွေကြားစိတ်ပြည့်တဲ့သဘောထားတွေထွက်ပေါ်နေတာဖြစ်ပါတယ
်တရင်အချင်းချုပ်ကတော့ကောင်လင်းဦးကကြေညာပေးခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Subel El Tayeb နဲ့ Darius Smith တို့ဖြစ်ပါတယ် POA မြန်မာပိုင်းရဲ့ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ line to meter 24 40 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင် POA ကို Na Space အားပေးနာဆင်တဲ့အတွက်သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးပြဝေကောက်စေဖို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့ပါရစေ။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမအနားလောပ
This program has come to you from the Voice of America, Washington.